Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော်ဒီ American တန်တော်လေးဇူလိုင်လ26ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိတိုင်းဒိုမီတာ31 30မိနစ်51နဲ့ line meter 190ကိုဒီ UI Facebook စာမျက်နှာကနေစတင်တင်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ကတင်ပြပေးတော့ပါတော့ခင်ဗျာ။မြောက်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားတယ်လို့သံသယရှိသူတယောက်ကိုပထမဆုံးတွေ့ရှိထားတယ်လို့မြောက်ကိုရီးယားကပြောလိုက်ပါတယ်။နိုင်ငံတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူတယောက်မှမရှိဘူးလို့လာပေါင်းများစွာညင်းဆိုလာပြီးတဲ့နောက်မြောက်ကိုရီးယားဘက်ကအခုလိုပြောလိုက်တာဖြစ်ပြီးတော့ဒီလူဟာလွန်ခဲ့တဲ့3နှစ်ကမြောက်ကိုရီးယားကနေတောင်ကိုရီးယားကိုထွက်ပြေးသွားသူဖြစ်ပြီးပြီးခဲ့တဲ့ဇူလိုင်လ19ရက်နေ့ကမှနိုင်ငံနယ်စပ်ကိုတရားမဝင်ဖျက်ပြီးတော့ရောက်လာသူဖြစ်တယ်လို့မြောက်ကိုရီးယားအစိုးရပိုင်းသတင်းကပြောပါရယ်။အဲ့လူရဲ့အသက်ရှိလမ်းကြောင်းနဲ့သူတွေကိုအချိန်ချင်းစစ်ဆေးထားပြီးတော့ဗိုင်းရပ်စ်ရှိမရှိမသိကြသေးဘူးလို့မြောက်ကိုရီးယားအစိုးရပိုင်း KCN နဲ့သတင်းကပြောပါရယ်။ကနဦးချီလန်းအနေနဲ့အဲ့လူကိုအသွာလာခန်းသမှုတွေတင်းတင်းကြပ်ချမှတ်ပြီးတိစံခွဲထားကြောင်းသူနဲ့ထိတွေ့ဆက်ဆံခဲ့တဲ့သူတွေနဲ့ကေဆောင်းမျိုးကိုပြီးခဲ့တဲ့9ရက်အတွင်းမှာသွားခဲ့တဲ့သူတွေကိုတရားစုံစမ်းစစ်ဆေးတာတွေလုပ်ပြီးတော့စစ်စစ်ဒါလေးတိစံခွဲပြီးတော့အသွာလာခန်းသက်တာတွေလုပ်နေတယ်လို့ပြောပါရယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်လဲမနေ့စနေနေ့ကထိတ်တန့်ပေါ်လစ်ဘျူရိုအစည်းအဝေးတစ်ရက်ကိုကျင်းပခဲ့ပြီးကိုရိုနာဗိုင်းရပ်စ်ဟာမြောက်ကိုရီးယားနိုင်ငံထဲကိုရောက်ရှိကောင်းရောက်ရှိနေပြီဆိုတာကိုဝန်ဆောင်အသိမှတ်ပြုသွားတယ်လို့ KCNA သတင်းကပြောပါရယ်။ဗိုင်းရပ်စ်ပတ်သက်တဲ့သတင်းတွေထွက်လာပြီးနောက်ကေဆောင်းမြို့မှာလည်းအရေးပေါ်အခြေအနေကိုကြီးညာလိုက်ပြီးတော့မြို့ဝင်ထွက်တွေကိုလုံးဝပိတ်ဆို့လိုက်တယ်လို့ခရိုင်နဲ့ဒေသတစ်ခုချင်းစီကိုလည်းဇူလိုင်လ24ရက်နေ့နေ့လယ်ကစပြီးတော့အသွာလာခန့်သတ်မှုတွေလုပ်ပြီးတော့တနေရာနဲ့တနေရာမသွားဖို့အမိန့်ထုတ်လိုက်တယ်လို့ပြောပါရခင်ဗျာ။ဩစတြေးလျနိုင်ငံရဲ့ Victoria ပြည်နယ်မှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ459ယောက်ထပ်ပြီးတော့တွေ့ရှိခဲ့တယ်လို့ပြည်နယ်ဝန်ကြီးချုပ်ကပြောပါရ။ဒါပြင်လုံခဲ့တဲ့24နာရီတည်းမှာဗိုင်းရပ်စ်ကြောင့်တည်ဆုံးသူဦးရေဟာ10ယောက်ရှိခဲ့တာကြောင့်တရထဲမှာလည်းဗိုင်းရပ်စ်ကြောင့်လူသေဆုံးမှုအများဆုံးဖြစ်ပြီးလူတွေကိုလည်းနှာခေါင်းစည်းနဲ့နှာခေါင်းတွေတတ်ကြဖို့ပြည်နယ်ဝန်ကြီးချုပ် Daniel Andrews ကပြောလိုက်ပါရ။
It's just not about human rights. Well, there's 10 families that are going to be burying someone.In the next few days, wear a mask.
ဒါကလူခွေမဟုတ်ပါဘူး။ဒါမဲ့ရပိုင်းနေအတွင်းမှာမိသားစု10ခုကသူတို့မိသားစုတွေကလူတွေအတွက်နာရီတွေလုံးကြမှာပါ။နှာခေါင်းစည်းတွေတက်ကြပါ။ဒါကဘလောက်မှတောင်းဆိုရလဲမဟုတ်ပါဘူး။သူနာပြည်တွေလည်းနှာခေါင်းစည်းတက်နေကြတဲ့အတွက်နောက်ထပ်လူနာတွေထပ်မတိုးအောင်လူတိုင်းနှာခေါင်းစည်းတွေတက်ကြပါ။တကယ်လို့မတက်ခဲ့ဘူးဆိုရင်တော့ဒဏ်ရာရသွားမယ်လို့ဖီနယ်ဝန်ကြီးချုပ် Daniel Andrews ကပြောလိုက်ပါတယ်။ဩစတြေးလျနိုင်ငံမှာအခုလိုဗိုင်းရပ်စ်ကူးစက်မှုဒုတိယလိုင်းဖြစ်လာတာကအလုပ်ခွင်တွေကနေကူးစက်တာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။အခုချိန်ထိတော့ဩစတြေးလျနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူ14,400ကျော်ရှိပြီးတော့ဗစ်တိုးရီးယားပြည်နယ်မှာတော့လူတွေကိုသတင်းမှတ်6ပတ်အပြင်မထွက်ဖို့အမိန့်ထုတ်ထားပါတယ်ခင်ဗျာ။အာရှနိုင်ငံတွေဘက်မှာတော့ဂျပန်နိုင်ငံတိုကျိုမြို့မှာဗိုင်းရပ်စ်ကူးစက်ခံသူနောက်ထပ်239ယောက်ကိုဒီနေ့မှတွေ့ရှိခဲ့တယ်လို့တိုကျိုအာဏာပိုင်တွေကအတည်ပြုကြောင်းဂျပန်သတင်းတွေကဖော်ပြပါတယ်။အခုဆိုရင်နေ့စဉ်ဗိုင်းရပ်စ်ကူးစက်မှုနှုန်း200ကျော်တာဟာ6ရက်သတိရှိသွားပြီဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်မှုအစ်စ်တွေတိုးလာတာကြောင့်တိုကျိုအာရဘိုင်တွေကဗိုင်းရပ်စ်3ပေးချက်အဆင့်ကိုလည်းအမြင့်ဆုံးအထိတိုးမြင့်ပြီးတော့သတ်မှတ်ထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူနောက်ထပ်1492ယောက်တွေ့ရှိခဲ့တာကြောင့်ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း98,000ကျော်သွားပြီလို့အင်ဒိုနီးရှားကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။စင်ကာပူနိုင်ငံမှာတော့ဒီနေ့မှနောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ481ယောက်ထပ်တွေ့ရှိခဲ့ပြီးတော့စုစုပေါင်းကူးစက်သူအရေအတွက်ဟာ9000ကျော်သွားပြီဖြစ်တယ်လို့ဆိုပါရယ်။ဗီယက်နမ်နိုင်ငံအလယ်ပိုင်းကဒါနိုင်မြို့မှာလည်းဗိုင်းရပ်စ်ကူးစက်သူဒုတိယတယောက်ကိုတွေ့ရှိပြီးတဲ့နောက်တယောက်နဲ့တယောက်ခက်ခွာနေဖို့ပြောလိုက်ပါရယ်။စနေနေ့ကလည်းပထမတယောက်ကိုတွေ့ရှိပြီးဒါဟာဗီယက်နမ်နိုင်ငံမှာဗိုင်းရပ်စ်ကူးစက်မှုမတွေ့တာ3လကျော်ပြီးတဲ့နောက်ပထမဆုံးအကြိမ်ပြန်ပြီးတော့တွေ့ရဖြစ်ပါရယ်။အခုလိုဗိုင်းရပ်စ်ကူးစက်မှုတွေပြန်ဖြစ်လာတာကြောင့်ဒါနိုင်မြို့ကိုခီးသွားတွေလာရောက်တာကို14ရက်ကြာပြေးလိုက်ပြီးတော့ဘာသာရေးရင်ကျင်းမှုနဲ့အားသာပွဲတွေအားလုံးကိုရဆိုင်ထားလိုက်ပြီးနှာခေါင်းစည်းတွေတပ်ဖို့နဲ့လူ30ထပ်ပို့ပြီးတော့မစုဖို့အစိုးရကပြောလိုက်ပါတယ်ခင်ဗျာ။ဗြိတိန်နိုင်ငံကစပိန်နိုင်ငံကိုခီးသွားဖို့စိတ်ချတဲ့နိုင်ငံစင်းကနေစနေနေ့နောက်ပိုင်းမှာဖျက်ရှားလိုက်ပြီးစပိန်ကလာတဲ့သူတွေကိုလည်းနှစ်ပတ်တိစခွဲပြီးတော့အသွားလာစမ်းသပ်သွားမယ်လို့ပြောလိုက်ပါတယ်။ဒါမဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီး Dominic Raab ကတော့အခုလိုရုတ်တရက်ဆုံးဖြတ်လိုက်တဲ့ပုံမှာတောင်းပန်ခြင်းမရှိဘဲစပိန်နိုင်ငံမှာအခုလက်လော COVID-19 ကူးစက်မှုတွေပြန်မြင့်တက်လာတာကြောင့်လုပ်ဖို့လိုအပ်တဲ့အတွက်လုပ်လိုက်တာဖြစ်တယ်ဆိုပြီးတော့ပြောပါရယ်။ဘဝတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ16သန်းကျော်နဲ့သေဆုံးသူ6,400ကျော်ရှိသွားပြီဖြစ်တယ်လို့ John Hopkins တက္ကသိုလ်ရဲ့စီးရင်တွေကဖော်ပြပါရယ်။ဒီထဲမှာအမေရိကန်ပြည်ထောင်စုကကူးစက်သူစုစုပေါင်း4,100,000နဲ့သေဆုံးသူ3,400ကျော်ရှိပြီးတော့ကူးစက်မှုနဲ့သေဆုံးမှုမှာအများဆုံးဖြစ်နေပါရယ်။အိန္ဒိယမှာတော့ဘရာဇီးလ်နိုင်ငံက1.3%ကျော်နဲ့ဒုတိယအများဆုံးအိန္ဒိယနိုင်ငံကတော့ကူးစက်သူ1.3%ကျော်နဲ့တတိယအများဆုံးဖြစ်နေပြီးတော့ရုရှားနိုင်ငံမှာတော့ဒီမှာနောက်ထပ်ဗိုင်းရပ်စ်ကူးစက်သူ9,800ကျော်နဲ့စုစုပေါင်းကူးစက်သူ8,000ကျော်နဲ့သေဒုတ္ထအများဆုံးဖြစ်နေပါတယ်ခင်ဗျာ။
ကန်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဆိုင်းဒိုမီတာ31 kHz 6833ညဆိုင်းဒိုမီတာ32 kHz 6383ညဆိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဆိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ရှင်မင်္ဂလာပါရှင်ကျမများတစ်ဆယ်အောင်ပါတည်င်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်တရုတ်နိုင်ငံချန်ဂျူးမြို့အမေရိကန်ကောင်စီဝန်ယုံကိုဖိတ်ဖို့တရုတ်ကအမိန့်ပေးထားတဲ့အတွက်တန်ယုံဝန်ထမ်းတွေရုံတွင်ကထွက်ခွာဖို့ပြင်ဆင်နေချိန်မှာပဲကောင်စီဝန်ယုံရဲ့လုံခြုံရေးကိုလည်းထင်းထင်းကြပ်ကြပ်အချထားပါတယ်ထရက်ကား3စီးကောင်စီဝန်ယုံပြည်ဝအတွင်းဝင်ရောက်လာတာကိုမြင်ရတယ်လို့ယူနီဖောင်းဝတ်နဲ့အရက်ဝတ်ရဲတပ်ဖွဲ့ဝင်တွေဟာလမ်းရဲ့တစ်ဖက်တစ်ချက်မှာစောင့်ကြည့်နေတာကိုလည်းထင်မြင်ကြရပါတယ်ချန်ဒူးမျိုးကအမေရိကန်ကောင်စီဝန်ယုံကိုပိတ်ဖို့တနင်္လာနေ့မနေ့10နာရီအထိအချိန်82နာရီပေးထားတယ်လို့တရုတ်အစိုးရရဲ့ Global Times သတင်းစာအက်ဒီတာက Twitter စာမျက်နှာမှာရေးသားထားပါတယ်။အဲဒီကောင်စီဝန်ယုံကတချို့ဝန်ထမ်းတွေဟာသူတို့ရဲ့ယာယီနဲ့မကိုက်ညီတဲ့လှုပ်ရှားမှုတွေပြုလုပ်တယ်ဆိုပြီးတော့တရုတ်တို့ကဆွဆွဲပြောဆိုထားပါတယ်။အဲဒီလှုပ်ရှားမှုတွေကတရုတ်နိုင်ငံရဲ့ပြည်ရင်းရေးကိုဝန်ရောက်ဆက်ဖက်တာဖြစ်ပြီးနိုင်ငံရဲ့လုံခြုံရေးကိုထိခိုက်စေတယ်လို့လည်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဝမ်ဝင်ဘင်းကပြောပါတယ်။အမေရိကန်နိုင်ငံ Texas ပြည်နယ်ဟူစတန်မြို့မှာရှိတဲ့တရုတ်ကောင်စီဝန်ယုံကိုအမေရိကန်တို့ကပိတ်ကြည့်ခဲ့တာကိုလက်တုံ့ပြန်တဲ့အနေနဲ့တရုတ်တို့ကချန်ဒူးမြို့ကအမေရိကန်ကောင်စီဝန်ယုံကိုပိတ်ဖို့အမိန့်ပေးခဲ့တာဖြစ်ပါတယ်။တနင်္ဂနွေကြားမှာအခုလိုအပြန်အလှန်လက်တုံ့ပြန်ဆောင်ရွက်နေရတဲ့ဟာကုံတွေကြီးတချို့လုံမှုနဲ့လူအခွင့်ရေးချိုးဖောက်မှုကိစ္စတွေကြောင့်တင်းမာပြီးသားဖြစ်တဲ့နှစ်နိုင်ငံဆက်ဆံရေးကိုပိုပြီးတော့ဆိုးဝါးနေစေတာလည်းဖြစ်ပါရဲ့ရှင်။ပြီးခဲ့တဲ့မေလ25ရက်နေ့တုန်းကအမေရိကန်နိုင်ငံမင်းနီဆိုတာပြည်နယ်မင်းနီယာပလစ်မြို့မှာလူမဲအမျိုးသား George Floyd ကိုရဲကဖမ်းဆီးတဲ့အချိန်မှာတိုက်ဆုံခဲ့တဲ့ဖြစ်ရပ်နောက်ဆက်တွဲနိုင်ငံအတွင်းမျိုးအတော်များများမှလူမျိုးရေးဆန္ဒပြပွဲတွေဆက်တိုက်ဖြစ်ပွားနေခဲ့ပါတယ်ဆန္ဒပြပွဲတွေဖြစ်နေတဲ့နှလုံးကြော်ကြာနေပြီဖြစ်တဲ့ Oregon ပြည်နယ် Portland မြို့ကိုသမ္မတ Trump ကအစိုးရလုံခြုံရေးတပ်ဖွဲ့တွေကိုဆေလွတ်ခဲ့တဲ့အတွက်မကြေနပ်မှုကြောင့်ပြည်နယ်ရင်းဆန္ဒပြပွဲတွေပိုပြီးတော့အရှိန်မြင့်လာခဲ့ပါတယ်စီအတော်မျိုးမှလည်းဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမိခိုးဘုံတွေမြေကြီးဘုံတွေသုံးပြီးတော့နှိမ်နှင်းခဲ့ပါတယ်။စနေနေ့ကဆန္ဒပြသူ45ယောက်ကိုရဲကဖမ်းဆီးပြီးတပ်ဖွဲ့ဝင်20လောက်လေးဒဏ်ရာရရှိခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ Texas ပြည်နယ် Austin မြို့မှာတော့မနေ့ညပိုင်းတုန်းက Black Lives Matter လူမျိုးရေးဆန္ဒပြပွဲတွေကြားမှာတနတ်သမားတဦးကကားတစ်စီးတည်းကိုပစ်ချက်ခဲ့တဲ့အတွက်လူတယောက်သေဆုံးခဲ့ပါတယ်။ကင်တက်ကီပြည်နယ်လူဝီဇီယိုမြို့မှာလည်းလူမဲအမျိုးသမီးတူဖြစ်တဲ့ဘီယိုနာတီလာရဲ့အိမ်ကိုရဲကအတင်းဝင်ရောက်ခဲ့တာကနေအဲ့ဒီအမျိုးသမီးပြည်ဆင်းခဲ့ရတဲ့ဖြစ်ရဲ့အတွက်တရားမျှတမှုတောင်းဆိုဆန္ဒပြနေကြပါတယ်။ဒီအမျိုးသမီးရဲ့အတူနေမိတ်ဆွေကရဲတွေကိုကြွကြော်ဝင်ရောက်သူတွေလို့ထင်ပြီးပြစ်ခတ်ကြပါနေ။ရဲကပြန်ပြီးပြစ်ခတ်တဲ့အတွက်တီလာတိတ်ဆုံးခဲ့တာပါ။ဒီဖြစ်ရဲ့မှာရဲအရာရှိတူထင်ရရခဲ့ပါတယ်။တခြားရဲအရာရှိတွေကိုအေးအေးယူခဲ့ရတော့မရှိပါဘူး။ဒီဖြစ်ရဲ့အတွက်ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ပေးဖို့နည်းနည်းတိုင်ဆောင်ဆန္ဒပြတဲ့လူမဲ NFAC အဖွဲ့ခေါင်းဆောင်ကပြောပါရဲ့ရှင်။ American ပြည်ထောင်စု Texas ပြည်နယ် Austin မြို့မှာမနေ့ကလူမျိုးရေးဆန္ဒပြပွဲတွေအတွင်းမှာလူတဦးသေဆုံးခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။လူတရာလောက်ချစ်တဲ့ဆန္ဒပြနေတဲ့အချိန်တွင်မှာ Rifle တနက်သမားတဦးကကားတစ်စီးတဲ့ကိုပြစ်ခတ်ခဲ့တဲ့အတွေ့ကားရဲမှာထိုင်နေတဲ့သူတို့သေဆုံးခဲ့ရကြောင်းတွေကပြောပါတယ်။တနက်သမားကိုဖမ်းဆီးထားကြောင်းလည်းရဲတပ်ဖွဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီပြစ်ခတ်မှုကိုရဲကလူသတ်မှုအဖြစ်သတ်မှတ်ထားပါတယ်။ပြစ်ခတ်မှုမှာနောက်ထပ်တိုက်စုံတန်ရာရတာမရှိဘူးလို့အော်စတင်မျိုးရဲတပ်ဖွဲ့အရေးပေါ်စီးကူတာရေးအဖွဲ့ကတွစ်တာစာမျက်နှာမှာရေးသားထားပါတယ်။မေလတုန်းကမီနီဆိုတာပြည်နယ်မှာလူမဲအမျိုးသား George Floyd ကိုရဲကဖမ်းဆီးတာကနေတိုက်စုံခဲ့တဲ့ဖြစ်ရပ်နောက်ပိုင်းမှာကဘာတလွားလူမျိုးရေးဆိုင်ရာဆန္ဒပြပွဲတွေနဲ့အတူရဲတပ်ဖွဲ့ရဲ့အင်အားသုံးနှိမ်နင်းမှုတွေကိုစန့်ကျင်ဆန္ဒပြပွဲတွေပေါ်ပေါက်နေကြတာဖြစ်ပါရဲ့ရှင်။ရရှမ်းနိုင်ငံအရှေ့ပြားဒေသကဟာဘာရပ်မြို့မှာထောင်ထဲချီတဲ့ဆန္ဒပြသူတွေကလူကြိုက်များရဲ့အုတ်ချွေးရမှုစာချုပ်ဖာဒန်ကိုရာဒုကထုတ်ပေးခံရပြီးလူသတ်မှုနဲ့တရားစွဲခံရတာကိုကန့်ကွက်တဲ့အနေနဲ့ဇူလိုင်လ25ရက်နေ့မှာတတိယမြောက်သတင်းဘက်ကဆက်လက်ဆန္ဒပြခဲ့ပါတယ်။ဆန္ဒပြသူတချို့ကရုရှားသမ္မတဗလာဒီမီယာပူတင်နှုတ်ထွက်ဖို့တောင်းဆိုသလိုတချို့ကလည်းအသိခံအပ်ခံရတဲ့အုတ်ချွေးမှုကိုရှုတ်ချတဲ့ပိုစတာတွေကိုကန့်ပြီးတော့ဆန္ဒပြခဲ့ပါတယ်။ဟာဘာရပ်မြို့မြူနစ်စပယ်ဖွဲ့ကဇူလိုင်လ25ရက်နေ့မှာစီယုံဆန္ဒပြသူ6500လောက်ရှိတယ်လို့ပြောပေမဲ့ စနာပြပွဲကိုဦးဆောင်ခြင်းပါသူတွေနဲ့သတင်းသမားတွေကတော့လူ9000ကျော်စနာပြခဲ့တာလို့ပြောတာကြောင့်1996ခုနှစ်ဆိုဗီယက်ပြည်ထောင်စုပြိုကွဲပြီးနောက်ပိုင်းမှာအကြီးအမားဆုံးလူလူစနာပြပွဲဖြစ်ခဲ့ပါတယ်။ဒေသအုပ်ချုပ်ရေးမှူးစာကြီးဖာဂေါကိုရာဇဝတ်ပြစ်မှုနဲ့ထုတ်ပယ်တာကအထောက်အထားမခိုင်လို့မလို့စနာပြသူတွေကယူဆကြပြီးသူ့ကိုတရားစစ်ဆေးတာကိုလည်းမော်စကိုမြို့မှာမလုပ်ဘဲနဲ့ဟာဘ ဒီလူသက်ဖို့အကြံစီမှုတမှု 2004-2005 ခုနှစ်တွင်မှာလူသက်ဖို့အမိန့်ပေးခဲ့တဲ့ဆိုတဲ့အမှုနမူနယ်ဆွဲချက်တင်ခံနေရပါတယ်။လွန်ခဲ့တဲ့ 2နှစ်ကဖာဂောဟာ အမျိုးသားရေးဝါဒီဗလာဒီမီယာဆီလီနော့စကီးရဲ့ရုရှားလစ်ဘရယ်ဒီမိုကရက်တစ်ပါတီ LDP ကနေရေကောက်ခံရတဲ့အုပ်ချုပ်ရေးမှုဖြစ်ပါတယ်။ရုရှားသမ္မတဘူတင်ကသူ့ကိုဇူလိုင်လ20ရက်နေ့မှာယာရုကတရားဝင်ဖယ်ရှားလိုက်ပြီးတော့ LDP ပါတီအဖွဲ့ဝင်တဦးဖြစ်သူနီခေးဒစ်ခေရော့ဖ်ကိုယာယီအုပ်ချုပ်ရေးမှုအဖြစ်ခန့်အပ်ခဲ့ပါတယ်ရှင်။
ရှင်များရှင်တင်းငူနေနေညပိုင်းတွင်နောက်ဆုံးရသတင်းလေးကိုနားဆင်လို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်။ကျမအစုမမရှင်။ကမ္ဘာကရောဂါကာလကိုဗစ် တတိယအကြိမ်မြောက်ပြေလုံးညီလာခံပြီးခဲ့တဲ့ကရက်ဆိုင်သွားခဲ့ပြီးနောက်ထပ်ညီလာခံကျင်းပနိုင်မှုမရေမရာဖြစ်နေချိန်မှာပဲသတုဒ္ဒအကြိမ်မြောက်23ရာစုပြေလုံးပြီးတော်စုညီညာရေးညီလာခံကိုနေပြည်တော်မှာလာမဲ့ဩဂုတ်လ12ရက်နေ့ကနေဩဂုတ်လ14ရက်နေ့အထိကျင်းပသွားမယ်လို့ထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။ဒီသတုဒ္ဒအကြိမ်ပြေလုံးညီလာခံကျင်းပချိန်ဟာကမ္ဘာကရောဂါကိုဗစ်-19 ဖြစ်ပွားနေချိန်လည်းဖြစ်တာမို့လို့ပါဝင်သူအလုံးကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိစစ်ဆေးသွားမှာဖြစ်တယ်လို့အစည်းအဝေးကျင်းပမဲ့နေရာကိုတက်ရောက်ကြမဲ့အဖွဲ့အစည်းနဲ့သတင်းမီဒီယာတွေကိုလည်းသတ်မှတ်ထားတဲ့လူဦးရေအကန့်အသတ်နဲ့ကျင်းပသွားဖို့စီစဉ်ထားကြပါတယ်။ဒီစီစဉ်ကျင်းပမဲ့သတုဒ္ဒအကြိမ် 28ရာစုပြည်လုံးညီလာခံမှာတော့UPDJC ငြိမ်းချမ်းရေးဖော်ဆောင်မှုဆိုင်ရာသဘောတူညီချက်တွေကိုဆွေးနွေးဖို့နဲ့2020ရွေးကောက်ပွဲအလို့မြန်မာငြိမ်းချမ်းရေးလုပ်ငန်းရှင်တွေအဆက်မပြတ်သွားဘဲစက်ပြီးအကောင့်ထည့်ဖော်နိုင်ရေးအတွက်အဓိကထားကျင်းပတာဖြစ်နိုင်တယ်လို့မြန်မာငြိမ်းချမ်းရေးလုပ်ငန်းရှင်တွေကိုလေ့လာအခဲခံနေတဲ့နိုင်ငံရေးသုံးသပ်သူဦးမောင်ဆိုးကပြောပါတယ်။
အဓိကကတော့ကျွန်တော်တို့UPDJC မှာသဘောတူတဲ့အချက်ကိုတည်ကြည့်ဖို့ပါပဲ။အဒီမူပေါ်နဲ့ပတ်သက်တာရဲ့ရှေ့ဆက်လို့ရမယ့်ဟာရဲ့ပေါ့နော်။အဲ့ဒီသဘောတူညီချက်တွေရတာကိုပြောင်စုအစိပ်ပိုင်းသုံးနေတယ်သူတို့ထုတ်ဆိုမယ်လို့ပြောတာပေါ့။အဓိကအဲ့ဒီအချက်ကိုယူမယ်လို့ပြောတယ်။ဒါပေမဲ့သူက ငါတို့လောစယ်လည်းညှိနေပေါ့28ချောက်28ခုနှစ်ပိုင်းတိကျနေတယ်ဆိုတော့အဲ့မှာအဓိကကတော့NCA account ဖွင့်မှုဆိုင်ရာမူပေါ်သဘောတူညီချက်က2020အလွန်အစဉ်လိုက်ရှိလုပ်ငန်းစဉ်နဲ့အစဉ်လိုက်account ဖွင့်မှုတွေပေါ့အဲ့တော့အဓိကကတော့2020ရွေးကောက်ပွဲအပြီးမှာဖြစ်လာမယ့်အကြောင်းလဲတွေမှာ
ဒီငြိမ်းရေးလုပ်ငန်းတွေပြတ်မသွားဘဲဆက်လုပ်နိုင်အောင်မကြိုးစားတဲ့အဆင့်လိုပဲထင်ပါတယ်။ကိုဗစ်ကာလအတွင်းအကန့်အသတ်တွေနဲ့ကျင်းပမဲ့ဒီ27ရာစုပြည်လုံးသရုပ်ဒဂျိန်ငြိမ်းချမ်းရေးညီလာခံကနေတကယ်မြင်းမြမရင်ဆိုင်နေရတဲ့တိုင်းရင်းဒေသကစီးရဲတင်းမှမှုပြိပခါတွေကိုပြေလည်အောင်ဖြေရှင်းနိုင်မဲ့ငြိမ်းချမ်းရေးအဖြေလမ်းစာမမြင်ဘူးလို့အပြည့်ရလက်မှတ်မထိုးရသေးတဲ့တို
တဲ့အတွက်လူကိုအချင်းချင်းပြီးတော့မှသူတို့ခေါ်မယ်ပေါ့ဗျာဒီလူဒင်းနေနဲ့လောက်တဲ့ချင်းချင်းမှာနောက်ဒီအလုံးပေါင်းဝင်နိုင်မှုဆိုတော့အိတ်ကြတခုကတော့မေးခွန်းဖြစ်တာလေအဲပြီးခဲ့တဲ့27ပြင်လုံးပထမအစီအွေဒုတိယအစီအွေရဲ့ရလဒ်တွေကိုလည်းပြန်ကြည့်လိုက်တဲ့အခါကျတော့ဒီနိုင်ငံရဲ့မြေတရားကလည်းအဲ့လိုပြည်ပြည်စင်မတွေ့ရဘူး။ဒီကံတင်းမှာပဲမြေပြင်မှာဒီကတိုက်ပွဲတွေကလည်းတက်တက်ရှိနေတယ်။နမမြေထူတာရဲ့အဖွဲ့တွေနဲ့လည်းဖြစ်တယ်။နမမြေထူတာရဲ့အဖွဲ့တွေနဲ့လည်းဖြစ်တယ်။နောက်ဆိုရင်ဒီအခင်းကိအောက်မှာပေါ့ဗျာ။အလုတ်တဲ့ဒီ27ရာစုပြင်လုံးအစုံသားအချင်းစီဝေးပေါ့ဗျာနော်။ဆိုရင်ဒီစီဝေးရဲ့အနှစ်တရားကတော့ပိုပြီးတော့မှရုံးရောနိုင်ပြီရှိတယ်လို့ကျွန်တော်လည်းမြင်တယ်။
အခုအချိန်ထိဖြစ်ပေါ်နေတဲ့တိုင်းရင်းသားဒေသတွေကစီးရဲတက်မှမှုတွေအငြင်းဆုံးပြည်လဲနိုင်ရေးအတွက်ဆိုရင်လက်ရှိတိုင်းပြည်မှာ2008အခြေခံဥပဒေပြင်ဆင်ရေးကသာစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးကိုဖော်ဆောင်နိုင်မယ်လို့လဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကဦးထွန်းစောကရှုမြင်ပါတယ်
ီအနှစ်သာရမရှိတယ်အိဗယ်ပြောင်းမှုမရှိတယ်တွေးဆဆွေးနွေးမှုတွေကလည်းဆက်လာရရလက်တာအဲဒီမျိုးပေါင်းစုံအတွက်ကတော့တကယ်စစ်မှန်တဲ့အနှစ်သာရပြောရတယ်နိုင်ငံရေးအဖြေတော့ရမှာမဟုတ်ဘူးအဲမလို့ကတော့ဘောမတူရင်ဘာမှမလုပ်လို့မရဘူးဖွဲ့စည်းပုံကိုပြုပြင်ပြောင်းလဲလုပ်မှပဲအဲဒီပြည်သူ့ချုပ်ငင်းရေးကိုပါအထောက်အကူပြုမယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်
အဒီရသားဆိုရလက်ထက်မှာတော့ဒေါအောင်ဆန်းစုကြည်ကိုတိုင်ဦးဆောင်ပြီးမြမငင်းရရဲ့လုပ်ငန်းစဉ်တွေအကောင့်ထဲပေါ်ဖို့တိုင်းရင်းသားလက်နက်ကိုင်ကောင်းဆောင်တွေနိုင်ငံရေးအစုအဖွဲ့တွေပါဝင်တဲ့တက်ဆက်တီရာစုပေလုံငင်းရရဲ့ညီလာခံကိုပြီးခဲ့တဲ့2016ခုနှစ်ဩဂုတ်လမှာပထမဆုံးအကြိမ်စတင်ကျင်းပနိုင်ခဲ့ပါတယ်ဒုတိယအကြိမ်ပေလုံကိုတော့2019မေမှာကျင်းပပြီးတတိယအကြိမ်ညီလာခံကိုတော့ပြီးခဲ့တဲ့2018ဇူလိုင်လမှာနောက်ဆုံးကျင်းပနိုင်ခဲ့တာပါတကယ်တမ်းတိုင်းကလုံးပြစ်ခတ်တိုက်ခိုက်မှုရစရဲ FCA သဘောတူညီချက်အရဆိုရင်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတစ်နှစ်နှစ်ကြိမ်ကျင်းပဖို့သဘောတူညီထားခဲ့ကြတာဖြစ်ပေမဲ့လို့2019ခုနှစ်တစ်နှစ်လုံးမကျင်းပနိုင်ခဲ့ပဲတစ်နှစ်ကြာကြာရန်နာထားခဲ့ပြီးအခု2020ပြည့်နှစ်မှာတော့ဩဂုတ်လလမှာကျင်းပမယ်ဆိုပြီးကြေညာခဲ့တာဖြစ်ပါလိမ့်ရှင်ကျွန်မစုမမ
ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်လေးကိုဒီမိုကရေစီမြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေး။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းညာကနေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင်
။ Billy Morgan ဆိုင်အစီအစဉ်တွေဆက်လက်တင်ဆက်ပေးနေပါတယ်။ကျွန်တော်ရဲ့မထောင်မှာကိုရိုနာဗိုင်းရပ်စ်ကရောဂါကာလာရဲ American သမ္မတ Donald Trump ကတရုတ်နိုင်ငံပေါ်ပုံပြီးတင်းမာတဲ့မူဝါဒကျင့်သုံးလာနေတာကြောင့် American တရုတ်နိုင်ငံဆက်ဆံရေးမူဝါဒကလာမယ့်သမ္မတရွေးကောက်ပွဲမှာအခင်အားကျတဲ့ကိစ္စဖြစ်လာတဲ့အကြောင်း VOE သတင်းတော် Brian Patton ကသတင်းပေးပို့ထားပါတယ်။ဒီနိုင်ငံပေါ်သဘောထားပြောပြောင်းနေဆိုပြီးသမ္မတဒေါ်နယ်ထရမ့်ကသူ့ပြည်ရင်ပဲဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ကိုဝေဖန်နေရှိပါတယ်။ဂျိုးဘိုင်ဒန်ကသူလည်းတရုတ်အပေါ်သဘောထားတင်မာသူဖြစ်ကြောင်းပြောသလိုထရမ့်ရဲ့မူဝါဒတွေဟာရှင်းအောင်မကြီးတသမတ်ထဲမဟုတ်သလိုထိရောက်မှုမရှိဘူးလို့လည်းပြန်ပြီးဝေဖန်ပါတယ်။အရင်ကသမ္မတထရမ့်ကသူနဲ့တရုတ်သမ္မတရှီဂျင်ပင်းတို့ကြားကကောင်းမွန်တဲ့ဆက်ဆံရေးနဲ့တရုတ်နိုင်ငံကုန်သွယ်ရေးကိစ္စသဘောတူညီဖို့တုံ့တက်မှုတွေရနေတယ်ဆိုပြီးကြွားလုံးထုတ်လို့ရှိပါတယ်။ဒါပေမဲ့ဝူဟန်ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်စဖြစ်ပေါ်တဲ့ကိစ္စကိုတရုတ်ကရှော့ရှော့ပုတ်ပုတ်ပြောရတယ်ဆိုပြီးသမ္မတထရမ့်ကတရုတ်နိုင်ငံပေါ်သဘောထားတင်မာတဲ့နည်းလမ်းကိုကျင့်သုံးလာခဲ့ပါတယ်
။ What China's unleashed on the world?
တရုတ်ကဘာကိုချပြခဲ့တာကနားလည်ဖို့တော့တော်တော်ခက်လာပါတယ်။သူထရမ့်ကပြောပါတယ်။ဘုဒ္ဓဘာသာကတော့အမေရိကန်တို့ရဲ့ညာနာပစ္စည်းတွေကိုတရှုလုခိုးယူနေတယ်လို့ဆွဲပြီးတက်ဆက်စ်ပြည်နယ်ရှူစတန်မြို့မှာရှိတဲ့တရုတ်ကောင်စီဝင်ဂျုံယုံကိုပိတ်ပစ်ဖို့အမေရိကန်ဆိုရကအမိန့်ပေးခဲ့ပါတယ်။ဟောင်ကောင်သားတွေလက်လက်ခွင့်ကိစ္စနဲ့ဥပဒေမွတ်စလင်တွေပေါ်လူခွင့်ကိုချိုးဖောက်ဖို့ဆဆွဲချက်တွေနဲ့လည်းအမေရိကန်တို့ကတရုတ်တို့ပေါ်တိုက်ခိုက်အရေးယူမှုတွေပြုလုပ်ထားခဲ့ပါသေးတယ်။တန်တမာကြီးကိုအားပေးတဲ့လူတွေကတော့ထရမ့်ရဲ့သဘောထားတင်မာတဲ့နည်းဗျူဟာပေါ်စိုးရိမ်ပူပန်နေကြပါတယ်။
It's more coherently
ထိုက်ခံရမှုများတဲ့ထိတဲ့ရင်ဆိုင်တဲ့ပုံစံတွေနဲ့ဆိုတော့ American တွေရဲ့အကျိုးစီးပွားကိုထိခိုက်စေလိမ့်မယ်လို့ထင်ပါတယ်။လို့လေလာသုံးသပ်သူ Richard Esplin Odell ကပြောပါတယ်။ Trump လက်ထက်မှာတာဝန်ယူဘူးသူသဘောထားတင်မာသူတစ်ဖြစ်လဲသမားကိုဝေဖန်သူဖြစ်လာသူမြို့သားလူကြုံရဲ့အကြံပေးအောင် John Bolton ကတော့ Trump ရဲ့တင်မာတဲ့မူဝါဒကရွေးကောက်ပွဲနဲ့လုံလုံလန်လန်တက်ဆိုင်နေတယ်လို့ပြောပါတယ်။
I think Trump's relationship with Xi Jinping goes up and down depending on
the election. ဒီကောက်ပွဲအလားအလာပေါ်တည်ပြီး Trump ရဲ့ရှီချူပင်းပေါ်ထားရှိတဲ့သဘောထားကအတက်ကြအပြောင်းလဲရှိတယ်။တကယ်လို့ Trump ကပြန်ပြီးအရွေးခံရမယ်ဆိုရင်ရှီချူပင်းကသူ့ရဲ့မိတ်ဆွေရင်းကြီးတစ်ခါပြန်ဖြစ်လာပါလိမ့်မယ်။အခုတော့ Trump ကသဘောထားတင်မာတဲ့မူဝါဒကိုပြရင်သူ့ပြန်ပဲဒုတိယသမ္မတအောင် Joe Biden ကိုတရုတ်ပေါ်ပြော့တယ်ဆိုပြီးဝေဖန်တိုက်ခိုက်လာခဲ့ပါတယ်
။ His Vice President Biden opposed tariffs
ဒုတိယသမ္မတဖြစ်တော့ဘိုင်ဒန်ကတရုတ်ကိုပေါ့ခန့်စီချဖို့ကိစ္စကိုဆန့်ကျင်တယ်။ဥပဒေရတည်ပြီးလို့တရုတ်နဲ့ဆက်ဆံရေးအနောက်ရှက်ဖြစ်မှာကိုလည်းသူကမလိုလားခဲ့ဘူး။သမ္မတအိုဘားမားလက်ထက်ဒုတိယသမ္မတအနေနဲ့ဘိုင်ဒန်ကကုန်သွယ်ရေးနဲ့လူကြိုးရေးဆိုင်ရာကိစ္စတွေအပေါ်မှာဖြန့်ကျက်ထားပြီးတရုတ်နဲ့ဆက်ဆံဖို့ထောက်ခံခဲ့သူဖြစ်ပါတယ်
။ We do not fear China's rise.
တရုတ်တက်လာမှာအင်အားကြီးလာမှာကိုကျွန်တော်တို့ကြောက်စရာမရှိပါဘူး။သူတို့တိုးတက်တာကိုကျွန်တော်တို့မြင်ချင်ပါတယ်။တာဝန်ရှိရှိနဲ့တက်လာဖို့ပဲဖြစ်ပါတယ်။ တကယ်တော့အိုဘားမားလက်ထက်ကတူတူရဲ့ကြွကြော်ရမ်းမှုတွေကိုထိန်းချုပ်ဖို့ပစိဖိတ်ဒေသမှာအမေရိကန်စစ်အင်အားတိုးချဲ့ချထားခဲ့တယ်လို့ဒေသတွင်းကမဟာမိတ်တွေနဲ့ဆက်ဆံရေးပုံပြီးခိုင်မြဲအောင်လုပ်ဆောင်ခဲ့ပါတယ်။ထရမ့်ဟာအပြောအမာသာမာကျော်ပြီးတရုတ်ကိုတကယ်တားဆီးဖို့ကြတော့ပြော့ညံ့တဲ့အရေးယူမှုတွေသာလုပ်ဆောင်ခဲ့တယ်လို့လည်းဘိုင်ဒန်ကဝေဖန်ပါတယ်။ထရမ့်နဲ့ဘိုင်ဒန်မဲဆွယ်စီယိုရဲ့အဖွဲ့နှစ်ဖက်စလုံးကတော့သူတို့မိသားစုတွေတရုတ်ကုမ္ပဏီတွေနဲ့စီးပွားရေးအဆင့်ဆန်တွေရှိနေကြတယ်လို့လည်းအပြန်အလှန်ဆက်ဆွဲနေကြပါတယ်ခင်ဗျာ။ကျွန်တော်ရေမထောင်ပါ
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရမှာ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါသေးတယ
်ခင်ဗျာခင်ဗျာဒီနေ့စနေနေ့မှာရောမြန်မာနိုင်ငံမှာလက်နက်ကင်ဖွဲ့တွေကြီးစိုးတဲ့တိုင်းရင်းသားဒေသတွေမှာရွေးကောက်ပွဲကျင်းပနိုင်မယ့်အလားအလာတွေပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်ဒီနေ့ဆွေးနွေးဖို့အတွက်တိုင်းရင်းသားကြီးရဲ့ကိစ္စရပ်မှာကျွမ်းကျင်တဲ့ပုဂ္ဂိုလ်တူဖြစ်တဲ့ဦးမောင်စိုးဖိတ်ခေါ်ထားပါတယ်ကျောင်းမော်ဆိုမင်္ဂလာပါခင်ဗျာ
မင်္ဂလာ
ပါဟုတ်ကဲ့အခုဆိုရင်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကမဲဆန္ဒနယ်မြေဖြစ်တဲ့သတ်မှတ်ကြေညာထားတဲ့အချိန်မှာဆိုရင်လက်တော်တိုက်ပွဲဖြစ်နေတဲ့ရခိုင်ပြည်နယ်အပအဝင်လက်နက်ကင်ဖွဲ့တွေကြောင့်လုံခြုံရေးစိတ်မချတဲ့နယ်မြေတွေနောက်လက်နက်ကင်ဖွဲ့တွေထိန်းချုပ်ကြီးစိုးထားတဲ့နယ်မြေတွေလည်းပါပါတယ်ဆိုတော့ဒီထဲမှာအရင်ဆုံးရောလက်လက်တိုက်ပွဲဖြစ်နေတဲ့ဒေသတွေကအခြေအနေနဲ့ပတ်သက်လို့ဆွေးနွေးစီချင်ပါတယ်အထူးသဖြင့်ကတော့ရခိုင်ပြည်နယ်မှာတိုက်ပွဲတွေကအရှိန်ကောင်းနေတာရှိပါတယ်ရှမ်းပြည်မြောက်ပိုင်းမှာဆိုရင်အဲ့ပေါ်ရေချာချူချာဖြစ်နေတာမျိုးရှိပါတယ်ဆိုတော့ဒီနယ်မြေတွေမှာလက်ရှိအခြေအနေအရရွေးကောက်ပွဲတကယ်ပဲကျင်းပနိုင်မှာမလားဘယ်လိုယူဆလဲကျောင်းမော်ဆို
ဒါဒီနယ်ရောက်ပိုင်းနဲ့ပတ်သက်လို့ပြောရတော့ဒီခိုင်းရောက်နောက်ပိုင်းအရှိမြို့နယ်ရဲ့ချင်းမြင့်ရဲ့ကဘလုံးမမြို့နယ်ကုမြို့နယ်ပေါ့ကုမြို့နယ်မှာတော့တိုက်ပွဲတွေဖြစ်ပွားနေတာပါဒါပေမဲ့ဒီကောက်ပွဲကော်မရှင်ကဒါဦးဒီကောက်ပွဲကျင်းပမယ့်နေရာမှာတက်ပြီးတော့ဒါနဲ့ဆက်ပြီးတော့ရှင်းပါမယ်တမ်းလို့ဒီကွာတောက်ခံတာပြရတယ်။ဘလို့စီလည်းဒီကောက်ဝဲကျမမင်းလေးပါချက်ထားတယ်ပေါ့ကွာ။အဲ့တော့တကယ်လို့လားဒီ KPR တွေကတော့သူ့ပွဲကိုရစဲကြမယ်သူကျင်းဒီကောက်ဝဲကျမလို့ရပါဘူး။ဒါတော့ကြာဒီဒီကောက်ဝဲကျမကိုမဆွေလို့ပါစက်တင်ဘာမှစောင့်စက်တင်ဘာအောက်ပြန်နာစားမှာမရှိဘူး။အလုပ်လုပ်ကျမ။အဲ့တော့ဘိုးချလိုင်းအောက်ကလူကအကူမှာသူကမြတ်စင်ကြမယ်နောက်ပိုင်းရကြမယ်ဒီမှာဒီလိုဖြစ်နေတာသူမြင်ခိုင်းမှာဆိုရင်ပေါ့ဗျာဖလဝအပေါင်းဒီဘက်တစ်ပိုင်းရှိနေဘူးအားလုံးသူမြင်တယ်အဲ့မှာတော့ဒီဘက်ကတင်လာတော့ဒီလိုရုပ်ဝဲကာလာမှာသူကဆက်ရပြီးသိရှိလို့တင်လာပြီးတင်လာတာဖြစ်တယ်အဲ့တော့တမရဘက်ကလည်းဒါဟိုအဲ့ကာလာမှာဟောက်အနည်းဆုံးပေါ့ဗျာအော်ဂက်စကူမှာတိုက်ပွဲရဆိုင်နေတယ်ရဆိုင်အမှုဒီကောင်မကျမနဲ့ချင်းချပါဘလို့ဆိုလေဒီရပိုင်းပြောမှာဒီနောက်ပိုင်းသူ့ဘက်အေးပါဝင်နောက်ပိုင်းသူ့ဘက်အနေနဲ့ဆွကြည့်ကမ်းလာတဲ့အချိန်မှာကျွန်တော်တို့ဒီစိတ်ခရစေးလာဖြစ်လာခဲ့တယ်။အဲဒီနောက်ပိုင်းရှင်မြုံနဲ့ဘလဝအမျိုးညာအမှုဒီကောင်မကျမနဲ့အသာသာရှိလာနိုင်တယ်လို့ပဲသုံးသပ်မှာပဲတော့တလို့ရပါတယ်ဒါပေမဲ့ဒီကြီးကအဲ့လိုဖြစ်မှာဆိုတော့ပြောခတ်ပါတယ်တပွဲကြီးရိုက်တော့ဖြစ်မှာ
ဟုတ်ကဲ့ဒါကြောင့်တိုက်ပွဲကြီးအကြောင်းလုံရွေးစိတ်မချတဲ့ဒေသတွေမှာရွေးကောက်ပွဲကျင်းပဖို့ခက်ခဲရှိနေဆိုတော့ရှင်းပါတယ်ဒါပေမဲ့လက်နက်ကင်ဖွဲ့ကြီးကြီးစိုးတဲ့ဒေသတွေမှာတိုက်ပွဲမဖြစ်ဘဲရွေးကောက်ပွဲမကျင်းပနိုင်တာမျိုးအရင်ကလည်းရှိခဲ့ဥပါတယ်ဥမာဝါနဲ့မိုင်းလားဒေသတွေမှာ2010မှာရော2015မှာပါရွေးကောက်ပွဲမကျင်းပနိုင်တာမျိုးကြုံခဲ့ပါတယ်ဆိုတော့ဒီချိန်မှာဒီလိုလားလာမျိုးညင်မိလားရှောင်းမောဆို
ကျွန်တော်ပြောမယ်ဆိုရင်ရှမ်းပြည်ရဲ့စကွဲကီလိုမီတာအသိန်းခွဲလို့ရှိပါတယ်။အသိန်းခွဲလို့ရှိတယ်။အဲတော့ဝါပြည်ရဲ့ဝါနယ်ရဲ့ area စကွဲကီလိုမီတာ15000 18000လောက်ရှိပါတယ်။အဲတော့700000ဟိုင်းမှာရှမ်းပြည်700000အဲ700000ဟိုင်းကျွန်တော်18000ကီလိုမီတာဆိုတာခင်းရုံနဲ့ area 700000တော့ပဲ။ညာဆိုတာ US ရဲ့ခင်းရုံ။အဲတော့ဒါကို 2020မှာလည်းရွေးကောက်ပွဲမလုပ်နိုင်ဘူး2015မှာလည်းမလုပ်ဘူးရွေးကောက်ပွဲမလုပ်နိုင်တဲ့ပြဿနာကဘာလဲအဓိကပြဿနာကဘာလဲဆိုတော့ဒီဒေသတွေကအစိုးရရဲ့အုပ်ချုပ်ရေးလုံးဝမတရားဘူးဒါအဓိကတော့ US ကအလုံးဝထိန်းချုပ်ထားတဲ့အင်တာဖြစ်တယ်အုပ်ချုပ်ရေးပဲဖြစ်ဖြစ်စပိုင်းဆိုင်ရာပဲဖြစ်ဖြစ်တရားရေးစီပဲဖြစ်ဖြစ်စူပါရေးပဲအလုံး US ကအကျုံမှာရှိအဲ့တော့ဒီငယ်တွေကိုတော့အစိုးရရဲ့အုပ်ချုပ်ရေးရန်ရပြီးစီပင်ဘလို့မှဒီတော့ပဲလုံးလုံးမရဘူးအဲ့ဒီကထပ်ပါဒါကြောင့်2010မှာ2013ကိုရှိတယ်ဒါပေမဲ့ဒီကျွန်တော်တို့ဒီတော့ပဲကွန်ရှင်ပေါ့လက်ရှိအနေနဲ့ဆိုရယူရိုပဲကွန်ရှင်ကဘာလဲတော့ဆွေးနွေးရဲယူကောက်ပွဲလုံးမယ်ဆိုတဲ့အမှာဒါမှယူကောက်ပွဲလုံးလာဆိုမြို့တွေပေါ်လာဒါပေမဲ့ကျွန်တော်စဉ်းစားမှာပါတယ်ဒီ USA ကနေဆိုတော့ပြုတ်ကထိချုပ်ထားတယ်အုတ်ချုပ်ကြီးရောစီဝါကြီးရောလုံလုံကြီးရောအားလုံးထိချုပ်ထားတဲ့အေရာဆိုတော့တက်တာအစိုးရရဲ့အုတ်ချုပ်ရင်းနဲ့လုံးဝမရှိခဲ့ဘူးဘလို့ယူကောက်ပွဲချစ်ပါမလဲဆိုတော့နားလည်ဦးတကယ်တည်းချစ်လိမ့်မယ်လို့ထင်ပါတယ်အဲ့တော့ချုပ်လိုက်ရင်ရှမ်းပြည်မှာ55မြို့ရှိပါတယ်55မြို့နယ်ထဲမှာဝမာ၄မြို့နယ်မိုင်းလား၁မြို့နယ်၅မြို့နယ်ဒီ2015မှာရွေးကောက်ပွဲမကျင်းပနိုင်ဘူးလက်ရှိအချိန်မှာလည်းရွေးကောက်ပွဲကျင်းပမှုဆိုတာကျွန်တော်တူးချင်းညာတော့ဖြစ်နိုင်မှာကလေးမျို
းဟုတ်ကဲ့နောက်တစ်ချက်ကတော့ဒီလက်နက်ကင်အဖွဲ့အစည်းတွေကြီးစိုးတဲ့ဒေသတွေမှာရွေးကောက်ပွဲကျင်းပနိုင်တယ်ဆိုရင်တော့လွတ်လပ်မြတ်တမှုရှိမှရှိဆိုတဲ့အပိုင်းကိုဆွေးနွေးစီခြင်းပါတယ်။ရခိုင်ပြည်နယ်မှာဆိုရင်လည်းတိုက်ပွဲတွေအချိန်ကောင်းနေရတဲ့အမျှသိန်းနဲ့ချီရဒေသခံတွေလည်းဖောက်ပြေးနေရတာမျိုးရှိပါတယ်။ဆိုတော့ဒီလိုမျိုးမဲပေးခွင့်ရမရဆိုတာလည်းမသိကြပါဘူး။ဆိုတော့ဒီလိုအချိန်မျိုးမှာရွေးကောက်ပွဲကျင်းပနိုင်တယ်ဆိုရင်တော့လွတ်လပ်မြတ်တမှုရှိနိုင်မှာမလားကျောင်းမော်ဆို
။ဒီမှာကတော့ကောင်းတာကကျွန်တော်စဉ်းစားမှာထိုင်ကတော့အဓိကပေါ့။ဟိုစပေးဒုက္ခတွေရေးခွဲ့နှစ်သိန်းကျော်လောက်ရှိလာတယ်အိန္ဒိယဖြစ်တာ။ဒါပေမဲ့ကျွန်တော်တို့ကတကယ်လုပ်မယ်ဆိုလို့ရှိရင်ပြင်ပြင်တဲ့ကာလကစံဒီပြီးတော့ဒီကောပဲလူလူရနိုင်ပါတယ်နှစ်ဖက်ကလည်းတိုက်ပွဲတွေကိုချော့ချိုက်ပြီးတော့နောက်ဆုံးပြေးရမယ်နှစ်ဖက်ကတော့နှစ်ဖက်ဆုတ်တာပေါ့တစ်ဖက်ကျတော့သုံးမရဘူးလူဆုတ်လို့ရနိုင်မှာတော့အဲ့လိုလားပြင်ပြားမြတ်တဲ့ဒီကောပဲဆိုတဲ့ပတ်သက်တာတော့ပြန်လာကြည့်ကြည့်လေသူတို့ကတော့ဒီပြေးသားတွေမှာဩဇာတက်ရောက်တယ်လက်နက်ကြီးဖွဲ့စည်းတည်တာနေပေါ့နော်ဒါကူတရားပီးရဲ့စုစည်းချက်တွေကကျွန်တော်မချောင်းလဲလို့ရမှာကျွန်တော်တို့2015ခုနှစ်တုန်းကဒီကောက်ဖက်မှာကျွန်တော်ရှမ်းပြည်နယ်မှာခုနဝါနယ်က၄မြို့နဲ့မိုင်းလာ၁မြို့၅မြို့နဲ့ဒီကျွန်တော်ချီတီးနဲ့မန်ရှူ၂မြို့နဲ့ဒီကောက်ဝန်ကျပါနဲ့ပါ2015မှာကျွန်တော်ဒီကောက်ဝန်ရှိရမယ်55မြို့နဲ့48မြို့နဲ့ကျပါတယ်ဘာကြောင့်မန်ရှူနဲ့ချီတီးရမယ်ကျပါနိုင်အဆင်ပြေเนี่ยไตเวอร์นี่ขึ้นนี่ไตเวอร์นี่ไม่ยัดตันไหนดี2นิ้วเนี่ยไม่ขึ้นมาไหนแล้ว2019จาระมาดี2นิ้วเนี่ยเต็มขึ้นมาไหนอัศนเลยดีเนี่ยอนันยะนิ้วเนี่ยだแม้ไอ้มาสุสะเจดีมาไปโผล่ละเนี่ยดีชั้นตันละเนี่ยไก่ตับตัวอัศชื่อไอ้มาอัศออดาจองอัศเนี่ยไม่ยัดสุสะเจดีอ่ะไม่ขึ้นดิดังนั้นเหรอสุสะเจดีขึ้นดิขึ้นดิไม่ขึ้นดิจํารู้ว่าอะคูลงฉုံลงตันน่ะလည်းလည်းတပ်ဖွဲ့ရှိတာနဲ့တန်းလူဒီမဲမဲကြောက်ကြသလားလို့ဒီကုမင်းနဲ့ဆိုလို့ရှိရင်ဝါညီမလည်းလည်းကဲတပ်ဖွဲ့အကြီးဆုံးကတက်မှာအဲ့တော့လည်းလည်းကဲတပ်ဖွဲ့အကြီးဆုံးကြောက်ရင်တက်မလို့ပြောတာမေးပြီးကြောက်နော်သူကတော့တက်မလို့ကထောက်ခံတယ်ကြီးခံပြုမေးပြီးကြောက်ဒါမှမဟုတ်တော့မှကြီးခံပြုမေးမရနော်အများကြီးရှုံးနေတယ်အဲ့တော့ကျွန်တော်အမြင်နာကတော့ဒီဒေသတွေမှာရွတ်တော့ပွဲလို့နေရသွားတာဒီတိုင်းကလက်နဲ့ကြိုင်နေဩဇာကြောင့်ပြားကြောင့်ချင်းကြောင့်မှုကြောင့်ပြောရင်တော့မလုံလောက်ဘူးဒီမှာဟဲ့ဘာဖြစ်လို့လဲဆိုတော့လက်နဲ့ကြိုင်တပ်ဖွဲ့ကြောင့်ပြားကြောင့်ချင်းကြောင့်မှုကြောင့်လက်နဲ့ကြိုင်တပ်ဖွဲ့အကြီးဆုံးဖြစ်တဲ့အမှောင်ကြောင့်အဲ့ဒါတော့မကြောက်ဘူးပဲနဲ့မြေပြေးချလို့ဘာကြောင့်လဲဆိုတော့ကျွန်တော်စဉ်းစားကြည့်ပါလေသူမြန်မာဒေသတွေမှာတိုင်းသားတွေရဲ့ဆန္ဒချက်နဲ့သူ့ရဲ့နိုင်ငံရေးသဘောထားကိုသိတာဒေသမှာသာတပ်ပါတယ်ဒီနိုင်ငံ
ဟုတ်ကဲ့တကယ်လို့ဆိုတာဒီတိုင်းသားဒေသတွေမှာရွေးကောက်ပွဲတွေမကျင်းပနိုင်တာမျိုးကျင်းပနိုင်အောင်မှာ အကန့်အသတ်တွေရှိနေတာမျိုးတွေကြေဝမယ်ဆိုရင်မြန်မာနိုင်ငံရဲ့ဒီယူကော့ပွေးလုပ်ငန်းစဉ်နောက်နိုင်ငံရေးအခင်းအကျင်းမှာဘလောက်ထိများရိုက်ခတ်လာနိုင်တယ်လို့များယူဆလဲဆရာဦးမော်ဆို
အဲ့တော့ကျွန်တော်အနေနဲ့ပြန်ကြည့်မယ်ဆိုရင်2020ဒီယူကော့ပွေးနဲ့2015ယူကော့ပွေးမှာတန်ရင်းသားတွေဘလောက်ထိတွတ်တော်မှာနေရလို့ပြန်ကြည့်2010မှာနည်းနည်းနဲ့2015မှာ4လသူတို့အများဆုံးတွက်နေတာ2010မှာ4လ4လနဲ့ဒီတွက်ကြတာဒါပေမဲ့ကျွန်တော်ကပြန်ကြည့်မယ်2010 2015မှာအင်းလားဒီစတဲ့တော်မှာအခန်းကဏ္ဍရလာလေဘယ်လောက်ကြီးလုံနိုင်သလဲဟောမင်းနေတဲ့ဆောင်းမီးခွန်းနေဥမာဆိုတော့ကျွန်တော်တို့ဒီခိုင်ဒီနေမှာဆိုရင်တိုင်းလားရလက်တာအားဆုံးတော့ပြောင်းလို့ဆိုတော့ပြည်ပြီးနိုင်တယ်ပြောင်းလို့တော့ပါဒီအင်းပြီးပါဒီတော့ဒီခိုင်ဒီသားပါဒီဒီစီတုလို့တော့မှာဆက်နေနေရတော့ပြရတယ်ဒီသားလို့တော့မှာဆက်နေတာပြရတာဒါကြည့်နေတော့အများဆုံးအဲ့ဘာလို့နိုင်ငယ်ဆိုအမှုမဟုတ်ဘူးဖြစ်ကြတော့ဘာမှမပြရဘာမှလုံးလုတ်ပိုင်မလဲဆိုတော့ပွဲနေညာမှာပေါ်စားမတက်ရောက်လို့တော့လည်းမှာအတိုက်ခံဖြစ်ပြီးကန်းကွက်တာဒီဘာမှမလုပ်အဲ့တော့ကျွန်တော်တွေ့တော့တိုင်းလားပါတီရဲ့အနေနဲ့သူတို့အနေနဲ့တော်တော်ရဲ့အခန်းကဏ္ဍဒီသူတို့ဘာမှမလုံးတော့ဘူးလို့ရင်းနေကြတော့မှဖြစ်ပါဒါပေမဲ့တစ်ဖက်ကပြောမယ်ဆိုရင်ကျွန်တော်2020ရုပ်ောက်ပြီးမှသူတို့တိုင်းလားပါတီကြီးပို့ပြီးတော့ညာရလာရင်သူတို့အခန်းကဏ္ဍပို့ကြီးမှနာမနာဆိုသက်ဆိုင်မှုကိုရှိပါတယ်ဘယ်လိုစေအချိန်မှာတော့သူတို့ဒီတပီနေချင်းကတို့တော်တော်မှာအများစုရလာတယ်။နောက်မှအဲ့ဒီနေရဲ့အများစုရပါမှာဘာမှမလုပ်နိုင်ဘူး။နောက်တစ်ခုကအဲဆရာရဲ့မိကုန်းနဲ့မှာပါတဲ့။ဒီငြိမ်းရေးပြဿနာကတော့ဘဝမှာဖြစ်ရှိမှုလိုအပ်ပါတယ်။ပေရယ်ပြဿနာနဲ့ပတ်သက်သူနည်းဖို့လိုအပ်ပါတယ်။တကယ်လို့ရုပ်ုံပွဲမှာအနိုင်ရတဲ့ပါတီအများစုအနိုင်ရပြီးတော့ပြည်နယ်နဲ့ပါတီ NLD ဖြစ်စီဒီကံယူဖြစ်စီကျန်တဲ့ပါတီဖြစ်စီတိုင်းလားအရင်းနဲ့ပတ်သက်အဲမှဒီအကြီးငယ်ကြီးရရပိုင်ခွင့်နဲ့ပတ်သက်ဘလို့ပြီးမလဲဒီအချက်ကြီးခွင့်ပြုမလဲဆိုတော့တန်းလာပါဒီအကြီးငယ်ကြီးတော့ဒီဆုံးပြမှာသာပြဿနာကြီးလေမှာပါလို့ထင်ပါတယ်ဒီကောက်ပွဲနီလန်းတစ်ခုလေးဒီမှာဒီဘက်တော့လုံးလုံးစင်မှာအပြေဖို့ဘူ
းဟုတ်ကဲ့ခင်ဗျာညီကုန်းချုပ်နေနဲ့မေးချင်တာကတော့လက်နက်ကင်ဖွဲ့ကြီးစိုးတဲ့နေမြေမှာဒီကောက်ပွဲကျင်းပနိုင်မှုပဲဖြစ်ဖြစ်ကျင်းပတဲ့အခါမှာလည်းလွတ်လပ်မြတ်တာတဲ့အခြေအနေမျိုးပဲဖြစ်ဖြစ်ဖြစ်ဖို့ဆိုရင်အဓိကဘသူတွေမှာတောင်းရှိမယ်။ဘာများလို့ဖို့လို့လဲဥမာဆို
။ဒုလစင်ကတော့ငင်းငင်းကြီးဆိုတဲ့ဇလတ်တစ်ခု၊သိက္ခာရဆေးကြီးဆိုတဲ့ဇလတ်တစ်ခုမရှိဘဲနဲ့ကြက်တာပါ။ဒီနေ့။နောက်တစ်ခုကအချို့ဆွေးရနေတာကတစ်ဖက်နည်းနည်းလေးကြမယ်။ဘာလို့ဆိုတော့လက်နက်ကိုင်တပ်ဖွဲ့ကြီးကြီးစိုးနေတဲ့နေရာမှာယူကောက်ပွဲကြီးကလက်နက်ကိုင်တပ်ဖွဲ့ကြီးရဲ့ဩဇာကြောင့်ပြားကြောင့်တိတ်ဆောက်နိုင်နေဆိုအမြင်မျိုးတက်တက်နဲ့မှားပါတယ်။အမကြီးဒီဒီလုံးမှာလက်နက်ကင်တပ်ဖွဲ့အကြီးဆုံးတမလို့ဖြစ်ပါလေတမလို့ကြီးစိုးတဲ့နေရာမှာတော့မှမြစ်လက်ပြီးညတ်တဲ့ဒီတော့ဖွဲ့ချင်းပါလို့ရတယ်လို့ဆိုင်တမလို့ရေအများစွာနေတဲ့တန်းလာလက်နက်ကင်ဒေသတွေမှာတဲ့ပဲလွတ်လပ်ပြီးတရားညတ်တဲ့ယူတော့ဖွဲ့ချင်းပါနိုင်ဆိုတော့ကျွန်တော်မြင်မှဖြစ်ပါလေ
ဟုတ်ကဲ့တော့ခင်ဗျာအချိန်ပြည့်ပြီးဆင်းနေတဲ့ဥမမောင်ဆိုပြည့်စုံနားဆင်ရတဲ့သောတာရှင်တွေအားလုံးကိုလည်းကျေးဇူးထူးတင်ပါတယ်ခင်ဗျာကျွန်တော်အောင်လို့ပ
ါမင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒီတစ်ပတ်အတွက်2020အလွန် NLD ခြေလှမ်းဘာဖြစ်မလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျွန်မအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်
လာမယ့်2020နိုဝင်ဘာ10ရက်နေ့မှာကျင်းပမယ်အထွေထွေရွေးကောက်ပွဲကြီးမှာဝင်ရောက်ရှင်ပြိုင်မယ် NLD ရဲ့အမတ်လောင်စင်းတွေတရားဝင်ထုတ်ပြန်ကြေညာလိုက်ပါပြီ NLD ရဲ့အမတ်လောင်စင်းတွေကိုအမတ်လောင်လျှောက်လွှာတင်ထားသူတွေသူ့ပါတီဝင်တွေမကပြည်သူအများကပါစိတ်ဝင်စားကြပါတယ်အကြောင်းကတော့ NLD ပါတီဟာအာဏာရပါတီဖြစ်နေတဲ့အပြင်2015ရွေးကောက်ပွဲအတွေ့အကြုံအရ NLD အလံအောက်ကရွေးကောက်ပွဲဝင်ရင်ရွေးချယ်ခံရဖို့ရာခိုင်နှုန်းများတာကြောင့်လည်းဖြစ်ပါတယ်2015တုန်းက NLD ဟာစုစုပေါင်းမဲဆန္ဒနယ်မြေ1152နေရာမှာဝင်ရောက်ရှင်ပြိုင်ခဲ့ပြီး886ရောက်အရွေးချယ်ခံခဲ့ရပါတယ်။ဝင်အရွေးခံသူစုစုပေါင်းရဲ့89ရာခိုင်နှုန်းအနိုင်ရခဲ့တာလည်းဖြစ်ပါတယ်။အခုဆိုရွေးကောက်ပွဲဝင်ပြိုင်မဲ့စီးရင်ပေါ်ထွက်လာပြီးမို့ တကယ်လို့သာ NLD သာအနိုင်ရအစိုးရဖွဲ့နိုင်ခဲ့ရင်2020အလွန်ဖြစ်ပေါ်လာနိုင်တဲ့အခြေအနေတချို့ကိုအကြမ်းမြင်ခန့်မှန်းလို့ရနိုင်ပါပြီ။ခုဒီပတ်အဲ့ဒီအကြောင်းလေ့လာတင်ပြသွားပါမယ်
။ဇူလိုင်လ23ရက်အမတ်လောင်းစီးရင်ထုတ်ပြန်အပြီးမှာအမတ်လောင်းတွေကိုပါတီအပေါ်တစ္ဆာရှိမှုနဲ့ဒူပေဒံပေခန္ဓာရည်ရှိသူတွေကိုဦးစားပေးရွေးချယ်ခဲ့တယ်လို့ပါတီဒုက္ခရနှင့်ဒေါက်တာဇော်မြင့်မောင်ကသတင်းမီဒီယာတွေကိုပြောပါရယ်။ဒါကလည်း2015နဲ့2020ကြားလွတ်တော်အတွင်းဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်ပြဿနာတွေအပေါ်အခြေခံပြီးစဉ်းစားခဲ့တာဖြစ်နိုင်ပါတယ်။လက်ရှိ2008ဖွဲ့စည်းပုံနဲ့တည်ဆဲဥပဒေတွေအရရွေးကောက်ပွဲနိုင်ပြီး NLD ပါတီအမတ်အနေနဲ့လွတ်တော်ထဲဝင်သွားသည့်တိုင်ပါတီအပေါ်သစ္စာမရှိတာပါတီမူဝါဒမလိုက်နာတာချန်ခုံနာမျိုးရှိခဲ့ရင်တော့အဲ့ဒီသူကိုလွတ်တော်အမတ်အဖြစ်ကပြက်ပြဲအောင်ဘာမှလုပ်နိုင်တာမရှိပါဘူး။သက်ဆိုင်ရာမဲဆန္ဒနယ်ကမဲဆန္ဒရှင်တွေရဲ့အားနဲ့ပြန်ဖြုတ်ချရအောင်ကလည်းလွတ်တော်ကိုယ်စားလှယ်အဖြစ်ကနေပြန်ရုပ်သိမ်းရေးဥပဒေကိုခုချိန်ထိပြဋ္ဌာန်းနိုင်ခြင်းမရှိသေးလိုပါပဲ။လာမယ့်ရွေးကောက်ပွဲအတွက် NLD ထိပ်တန်းခေါင်းဆောင်၃ယောက်ဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်၊သမ္မတဦးဝင်းမြင့်၊မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်၃ယောက်စလုံးရွေးကောက်ပွဲဝင်ကြပါမယ်။ဒေါက်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ကတည်သူလွတ်တော်အတွက်ရန်ကုန်တိုင်းကော်မူးမြို့နယ်နဲ့တာမွေမြို့နယ်မှာဝင်ကြပါမယ်။ဒေါက်တာဇော်မြင့်မောင်ကတော့မန္တလေးတိုင်းလွတ်တော်အတွက်အမရပူရမြို့နယ်အမှတ်၁မဲဆန္ဒနယ်ကနေဝင်ရောက်ရှင်ပြိုင်မယ်လို့သိရပါဗျ။ဒါကိုကြည်ချင်းအဖြစ်ရွေးကောက်ပွဲသာနိုင်ခဲ့ရင်လက်ရှိအခြေအနေအတိုင်းဒေါက်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ဟာအစိုးရအဖွဲ့တာဝန်ဆက်ယူပွဲရှိပြီးဒေါက်တာဇော်မြင့်မောင်ကတော့မန္တလေးတိုင်းဝန်ကြီးချုပ်တာဝန်နဲ့ပါတီတာဝန်ဆက်ယူဖို့ရည်မှန်းထားပုံရပါတယ်။ပြည်နယ်ဒါမှမဟုတ်တိုင်းဝန်ကြီးချုပ်တာဝန်ထမ်းဆောင်မဲ့သူဟာအဲ့ဒီပြည်နယ်ဒါမှမဟုတ်တိုင်းလွတ်တော်မှာကိုယ်စားလှယ်အဖြစ်ရွေးချယ်ခံထားရဖို့လိုအပ်ပါတယ်။ဒေါက်တာဇော်မြင့်မောင်ဟာမန္တလေးတိုင်းဝန်ကြီးချုပ်တာဝန်ဆက်ယူဖို့အတွက်တိုင်းလွတ်တော်အစ်စ်မှာပဲဝင်ပြိုင်ခဲ့တာပါအခြားတစ်ဖက်မှာတော့ရွေးကောက်ပွဲအပြီး NLD အနိုင်ရခဲ့ရင်ဒေါက်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကအစိုးရအဖွဲ့တာဝန်ဆက်ယူကြမှာမို့ဖွဲ့စည်းပုံအရပါတီလုပ်ငန်းဆက်လုပ်လို့ရကြမှာမဟုတ်ပါဘူးအဲ့ဒီအချိန်အခုလိုပဲပါတီတာဝန်ကိုဒေါက်တာဇော်မြင့်မောင်ကပဲဆက်ယူဖို့အခုပုံစံရွေးကောက်ပွဲဝင်တာလို့ခန့်မှန်းရပါတယ
်2008ဖွဲ့စည်းပုံအရရွေးကောက်ပွဲအပြီးအစိုးရဖွဲ့နိုင်လောက်တဲ့ပါတီကြီးတွေဟာအစိုးရဖွဲ့နိုင်ရေးကိုရည်မှန်းပြီးတိုင်းနယ်ပြည်နယ်မှာဝန်ကြီးချုပ်တာဝန်ပေးမဲ့သူတွေကိုကြိုတင်ရထားရလိမ့်ရှိပါတယ်။အဲဒီလူတွေကိုတိုင်းနယ်ပြည်နယ်လွှတ်တော်အစ်စ်မှာပဲရွေးကောက်ပွဲဝင်စေရမှာဖြစ်ပါတယ်။2008ဖွဲ့စည်းပုံအရသမရဒုသမရနဲ့ပြည်တော်စုအစ်စ်ဝန်ကြီးဒုဝန်ကြီးတွေကိုလွှတ်တော်အမတ်ဖြစ်ဖြစ်မဖြစ်ဖြစ်ခန့်အပ်နိုင်ပေမဲ့ပြည်နယ်နဲ့တိုင်းဝန်ကြီးချုပ်တွေကိုတော့အဲဒီပြည်နယ်နဲ့တိုင်းလွှတ်တော်အမတ်တွေထဲကပဲခန့်အပ်နိုင်တာမို့ခုလိုကြိုတင်ရထားပြည်နယ်နဲ့တိုင်းအစ်စ်လွှတ်တော်မှာရွေးကောက်ပွဲဝင်ပြိုင်စေတာဖြစ်ပါတယ်။လက်ရှိ NLD ပါတီရဲ့တိုင်းနယ်ပြည်နယ်လွှတ်တော်တွေအတွက်အမတ်လောင်းရထားစင်းမှာရန်ကုန်တိုင်းကလွဲပြီးကြံတိုင်းနယ်ပြည်နယ်အားလုံးကဝန်ကြီးချုပ်တွေဟာသက်ဆိုင်ရာတိုင်းနယ်ပြည်နယ်လွှတ်တော်တွေအတွက်ပဲဝင်ပြိုင်ဖို့စီရင်တင်ထားတာတွေ့ရပါတယ်။နောက်ထပ်ထူးခြားတာတစ်ခုကတော့အဲ့ဒီတိုင်းနယ်ပြည်နယ်လွှတ်တော်အတွက်အမတ်လောင်းနေစင်းမှာလက်ရှိဝန်ကြီးချုပ်တွေထက်ပိုဝါရင်ပါတီတာဝန်ပိုကြီးတဲ့ထင်ရှားတဲ့ NLD ပုဂ္ဂိုလ်တွေပါဝင်တာမျိုးလဲမတွေ့ရပါဘူး။အထူးပဲကတော့ NLD ဟာရန်ကုန်တိုင်းကလွဲရင်ကြံတိုင်းနဲ့ပြည်နယ်အားလုံးကဝန်ကြီးချုပ်တွေကိုနောက်အစိုးရသက်တမ်းအုပ်ချုပ်ခွင့်ရခဲ့ရင်လဲဝန်ကြီးချုပ်တွေအဖြစ်ပဲတာဝန်ပေးဖို့ရထားတာဖြစ်နိုင်ပါလေ။နိုင်ငံရေးကဲခတ်တွေကတချို့ဝန်ကြီးချုပ်တွေအရေးချင်းမရှိဘူးအုပ်ချုပ်စီမံခန့်ခွဲနိုင်မှုအားနည်းတယ်စသဖြင့်ဝေဖန်နေကြသည့်တိုင် NLD ကတော့လက်ရှိဝန်ကြီးချုပ်တွေနဲ့ပဲစခန်းသွားဖို့ရည်ရွယ်ထားတယ်လို့ခန့်မှန်းနိုင်ပါလေ
။ရန်ကုန်တိုင်းဝန်ကြီးချုပ်နေရာကတော့အတော့ကိုအရေးကြီးတဲ့နေရာမျိုးပါ။တိုင်းနယ်ပြည်နယ်အဆင့်ဝင်ကြီးချုပ်ဆိုပေမဲ့တကယ့်လက်တွေ့ကြည့်လိုက်ရင်ဒုသမရအဆင့်တွေထက်တောင်လုတ်ပိုင်ခွင့်အာဏာပိုကြီးပိုများပါတယ်။2015ရွေးကောက်ပွဲအပြီး NLD ဟာဦးဖြိုးမင်းသိန်းကိုဝင်ကြီးချုပ်တာဝန်ပေးခဲ့ပါတယ်။လေးနှစ်ကျော်ကာလဦးဖြိုးမင်းသိန်းရဲ့စွမ်းဆောင်မှုတွေမှာအောင်မြင်မှုတွေရှိတယ်လို့အများဝေဖန်ရလောက်တဲ့အထိအားနည်းချက်တွေလည်းရှိခဲ့ပါတယ်။သူ့ရဲ့စွမ်းဆောင်ချက်တွေထဲမှာမဘာသာအဖွဲ့ကြီးကိုတရားမဝင်ကြောင်းအစောဆုံးအတိအလင်းပြောဆိုခဲ့တာ YBS ဘတ်စကားတွေပြေးဆွဲခြင်းအပါအဝင်ရန်ကုန်မြို့ပြဖွံ့ဖြိုးတိုးတက်ရေးကိုတိတာထိရောက်အောင်လုပ်ပြနိုင်တာနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေဝင်ရောက်လာအောင်စွန့်ဆောင်နိုင်တာစသဖြင့်အတော်များများကိစ္စတွေမှာချီးကျူးနိုင်ပါတယ်။ဒါပေမဲ့တက်မတော်ကာကွယ်ဦးစီးချုပ်ကိုနိုင်ငံတကာမှဆိုညွှန်ချုပ်အဆင့်လောက်ပဲဆိုပြီးတတိလက်လွတ်ပြောဆိုမိတာမျိုးကျူးကျော်တွေကိုတဲတွေကနေတိုက်ပေါ်တင်ပေးရုံမကအလုတ်အကင်ပါရအောင်စူးစမ်းပေးမယ်ဆိုပြီးမဖြစ်နိုင်တဲ့ဂရိပေးတာမျိုးတွေလည်းလုပ်ခဲ့တာတွေ့ရပါတယ်။ဘလို့ပဲဖြစ်ဖြစ် NLD ရဲ့ရန်ကုန်တိုင်းလွှတ်တော်အတွက်ဝင်ပြိုင်မဲ့အမတ်လောင်းစင်းမှာ ဥဖြိုးမင်းသိမ်းမပါတော့တာကြောင့်သူ့အနေနဲ့တိုင်းဝင်ကြီးချုပ်တာဝန်ယူခွင့်မရှိတော့တာတေချာသွားပါပြီ။အခြားတစ်ဖက်မှာလည်းနာမည်ကြီးတိုင်းလွှတ်တော်အမတ်ဒေါ်ဆန္နာမင်းကလည်းပါတီခေါင်းဆောင်တွေရဲ့ညွှန်ကြားချက်နဲ့တိုင်းလွှတ်တော်အတွက်ဝင်မပြန်ရတော့ပါဘူး
။နောက်ဆုံးထွက်ပေါ်နေတဲ့သတင်းတွေအရရေကောက်ပွဲမှာ NLD အနိုင်ရခဲ့ရင်နောင်ဖြစ်လာမဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟာလက်ရှိတိုင်းစီမံဘဏ္ဍာဝန်ကြီးတာဝန်ယူထားတဲ့ဦးရဲမင်းဦးဖြစ်နိုင်ပြီးရန်ကုန်တိုင်းလွှတ်တော်အတွက်တကုံတိမဲဆရနယ်မြေကဝေရောက်အရွေးခံမှုစည်ရင်ထုတ်ပြန်ထားပြီးပါပြီ။ကြံတိုင်းစစ်လွတ်တော်အတွက်တင်ထားတဲ့အမတ်လောင်းတွေစီးမှာဝန်ကြီးချုပ်လောင်းဖြစ်ရာထားနိုင်လောက်တဲ့ဝါရစ်နာမည်ကြီး NLD ပုဂ္ဂိုလ်မျိုးမပါဝင်တာကြောင့်ဦးရဲမင်းဦးကိုသာလျှင်ဝန်ကြီးချုပ်တာဝန်ပေးဖို့ရာထားတာဖြစ်နိုင်ကြောင်းခန့်မှန်းရပါတယ်။ဒါကြောင့် NLD ဟာရွေးကောက်ပွဲနိုင်ပြီးအစိုးရဖွင့်နိုင်ခဲ့ရင်အရေးကြီးတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်နေရာကိုငယ်ရွယ်တဲ့ပညာတတ်တယောက်ကိုပြောင်းလဲတာဝန်ပေးဖို့ရာထားတာကလွဲပြီးကြံအပိုင်းတချို့မှာတော့လက်ရှိအနေအထားတိုင်းဆက်သွားဖို့ရည်ရွယ်ထားဖို့ရပါကြောင်းသုံးသပ်ပြပြလိုက်ရပါတယ
်။မင်္ဂလာပါရှင်။ VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်နေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုတော့အရင် VOA အစီအစဉ်တွေကိုနားဆင်ပြီးတော့ရေးလာကြတဲ့သောရရှင်နေရဲ့စာတော်ကလေးတွေကိုဖော်ပြပေးသွားချင်ပါတယ်။ Facebook ကနေရေးလာတဲ့သောရရှင်တယောက်ရဲ့စာတော်လေးကိုအရင်ပြောပြပေးပါမယ်နော်။ VOA ကိုမြဲတမ်းနားထောင်ဖြစ်ပါတယ်တဲ့။ကျွန်တော်ကတော့ကမ်ပူမြို့နယ်မှာနေထိုင်တဲ့ဦးကင်ချီဖြူဝေလှိုင်မှာ VOA ဝိုင်းတော်သားတွေကျမ်းမာပါစေလို့ဆုတောင်းပေးလိုက်ပါတယ်။ဆိုပဲရေးလာပါတယ်။နောက်ထပ်သောရရှင်တယောက်ကတော့မင်္ဂလာပါ VOE သတင်းတွေကိုအဆက်မပြတ်တင်ပေးတဲ့အတွက်ကျေးနပ်ကျေးဇူးတင်ပါတယ်အခုလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုအချိန်နဲ့တပြေးညီတင်ပေးတဲ့အတွက်လည်းအထူးကျေးဇူးပါကျွန်တော်တို့မြန်မာနိုင်ငံကြီးအမြဲဆုံးငြိမ်းချမ်းပါစေလို့ဆုတောင်းပါတယ်ဆိုတော့ Facebook Messenger ကနေပြီးတော့သူရဲ့စာတို့လေးကိုရေးပို့လာပါတယ် VOE စီစဉ်တဲ့ကိုနားဆင်အားပေးပြီးတော့ရေးလာကြတဲ့သောရရှင်ရဲ့စာတို့လေးတွေကိုလည်းဆက်ပြောပြပေးကြပါလိမ့်ရှင်မြန်မာနိုင်ငံရေလောကဆိုင်ရာ EGM အသုံးနှုန်းများဆိုပြီးတော့ဒီ VOE ကနေပြီးတော့ American တုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ပြီးတော့သောရရှင်တို့ကအဲ့အစီအစဉ်ကိုသင်ယူခြင်းပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါကျမတို့အစီအစဉ်ကိုအပတ်စဉ်တိုင်းရုံမြင့်တန်ကြာရေဒီယိုကနေထုတ်လွှင့်ပေးနေတာမလို့အဲ့အစီအစဉ်ကိုအဲ့ဒီမှာနားထောင်လို့ရတယ်လို့ပြန်ပြီးတော့လည်းလေးလာခြင်းနဲ့ဆိုရင်ပြန်ပြီးတော့နားထောင်လို့ရအောင်လည်းလုပ်ပေးထားပါတယ်နော်အတန်းနဲ့စာသားတိုက်ကြည့်လို့ရအောင်လည်းသင်ခန်းစာအပြည့်အစုံကိုစာသားနဲ့တင်ပေးထားပါတယ်အဲ့တော့ရရှင်ကတော့ Michael Reese ဆိုတဲ့တော်ရရှင်ပါနောက်ထပ်တော်ရရှင်တစ်ယောက်ကတော့ Mike Margaret လို့ရေးထားပါတယ်ဒီ Mike Margaret တော်ရရှင်က a good program I'm very grateful to you တဲ့အရင်ကောင်းတဲ့အစီအစဉ်လေးပါအထုကိုကျေးဇူးတင်ရှိပါတယ်လို့ရေးလာပါတယ်သူတို့ကအဲ့ဒီမြန်မာနိုင်ငံရေလောကဆိုင်ရာ EDN အသုံးနှုန်းများသင်ခန်းစာအစီအစဉ်ကိုနားဆင်ပြီးရေးလာကြတာဖြစ်ပါတယ်စနေညတိုင်းရဲ့လေလံအစီအစဉ်ကိုနားဆင်ပြီး VOA မြန်မာပိုင်း website ပေါ်မှာမှတ်ချက်ရေးလာတဲ့တော်ရရှင်ကတော့ဦးဝင်းတင်ပါဦးဝင်းတင်က VOA ရဲ့ထုတ်လွှင့်ချက်တွေကိုအားပေးခဲ့တာနှစ်ပေါင်း20ကျော်ခဲ့ပါပြီအစီအစဉ်အားလုံးလည်းစိုက်နှစ်သက်ပါတယ်ဆက်ပြီးတော့လည်း VOE ကိုအားပေးသွားမှာပါလို့ရေးလာပါတယ်ဟုတ်ကဲ့ပါအခုလိုပြောလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကိုကြီးကျော်ဆိုတဲ့သောရရှင်ကျွန်တော်တို့ VOE မြန်မာပိုင်းလူမှုကွန်ရက်စာမျက်နှာဖြစ်တဲ့ Facebook စာမျက်နှာမှာလာပြီးတော့ရေးသွားတာကတော့ VOE ကအတန်နဲ့ထုံးလွှင့်ချက်တွေကိုနားဆင်လာခဲ့တာသူအသက်15နှစ်ခရဲကပါတဲ့ဗီဒီယိုလေးတစ်လုံးနဲ့နားဆင်လာတာပါကျွန်တော်ကအမှန်ကန်တိကျမြန်ဆန်တဲ့သတင်းတွေကိုအထူးယုံကြည်ပါတယ်ဆိုပြီးတော့ကိုကြီးကျော်ကရေးလာပါတယ်Ever Love ဆိုတဲ့တော်ရရှင်ကတော့ VOE ကိုထောက်ခံပါတယ်အမှန်တရားကိုတင်ပြပေးတာအတွက်ကျေးဇူးတင်ပါတယ်ကိုရှောက်နေတဲ့လမ်းကိုပဲဆက်လက်ရှောက်လမ်းပါလို့ရေးလာပါတယ်ကျမတို့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့တော်ရရှင်တချို့တုံ့ပြန်ပြီးရေးလာကြတာတွေကိုလည်းဖော်ပြပေးချင်ပါတယ်နော်ကိုအောင်ထွန်းလေးဆိုတဲ့တော်ရရှင်ကတော့ကျမတို့ VOE ကနေပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကျမရဲ့အစီအစဉ်ကိုနားဆင်ပြီးတော့စာတို့လေးတစ်ချောင်းပြန်ပြီးရေးလာပါတယ်သွေးအုပ်စုအမျိုးအစားနဲ့ဖြစ်နိုင်တဲ့ယောဂါဆိုတဲ့အစီအစဉ်ကိုကိုဝင်းမင်းတင်ဆက်ပေးခဲ့တာမှသူကကျမရဲ့သတင်းဆောင်မားတွေအရန်ကိုနားထောင်လို့ကောင်းပါတယ်ကျွန်တော်ကတော့ဘီသွေးပိုင်ရှင်ပါဆိုပြီးရေးလာပါတယ်သောရရှင်ခွန်ကောင်ဆက်ဦးဆိုတဲ့သောရရှင်ကတော့သူတို့ဒေတာမှာသူတို့ဒေတာဆိုမြင်လဲဘယ်ဒေတာလဲလို့တော့ရေးမထားပါဘူးเนาะသူတို့ဒေတာမှာလောင်းကစားတွေပေါ်ပေါ်မြများဖြစ်နေပြီးတော့ဒါကိုတက်ဆိုင်ရကလည်းအရေးမယူပါဘူးဆိုပြီးတော့အခုလိုမျိုးတိုင်ကြားလာပါတယ
်ရဲတပ်ဖွဲ့တွေအနေနဲ့လိုင်းချင်းယူပြီးတော့ဒေရဝင်သဘောခွင့်ပြုထားတဲ့တစ်လုံးနှလုံးသုံးလုံးလောင်းကစားတွေဟာအခုဆိုရင်အတော်လေးပြန်ပေါ်လာနေပြီခင်ဗျာအရင်ကခိုးကြောင်ခိုးဝဲလှုပ်ရှားနေတာကနေအခုဆိုရင်လူရှိမချောင်ပေါ်တင်လှုပ်ရှားလာကြပြီခင်ဗျဒိုင်နေလဲရောနေမတော်ပဲနဲ့တယောက်ကနေသုံးယောက်ဖြစ်လာတယ်ခင်ဗျကျောင်းဆရာတွေနိုင်ငံဝန်ထမ်းတွေအစိုးရဝန်ထမ်းတွေကအစဒိုင်ဖြစ်ကုန်ပြီခင်ဗျဒီလိုအချိန်မှာ VOA မြန်မာပိုင်းအနေနဲ့အစိုးရကိုတစ်ဖက်တစ်လမ်းကနေအသိပေးဖို့ဖိအားပေးဖို့ကြိုးစားစီခြင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီတော်ရရှင်အနေနဲ့ဘယ်နေရလဲဆိုတာရေးမလာတဲ့အတွက်ကြောင့်မလို့ဒီကိစ္စအတွက်အရာရှိတွေလိုက်လံစုံစမ်းပြီးအရေးယူဖို့တော့နည်းနည်းအခက်အခဲရှိမယ်ထင်ပါတယ်နော်နောက်တစ်ခါဆိုရင်ကိုယ့်ဘက်ကသိကြရင်တော့ဘယ်နေရာမှာဖြစ်နေလဲဆိုတဲ့ data နာမည်လေးတော့ဖော်ပြပေးပါလို့ပြောချင်ပါတယ် VOA အစီအစဉ်တွေကိုနားဆင်အားပေးတဲ့တော်ရရှင်ဇွဲနောင်ကကောင်းပါတယ် VOA သတင်းထူးလေးတွေကိုအချိန်နဲ့တပြေးညီကြည့်လို့ရလို့အားပေးနေပါတယ်လို့ပြောလာပါတယ်။နောက်ထပ်တော်ရရှင်တယောက်ကတော့ VOA ရဲ့သတင်းတွေညီလေးမှမတက်ဘူး VOA ကိုအားပေးနေပါတယ်။ဟုတ်ကဲ့ဒီသတင်းတွေဒီတော်ရရှင်ရဲ့စာမျက်နှာမှာမတက်ဘူးဆိုတာကတော့ VOA Facebook စာမျက်နှာကိုအိမ်မှာသွားပြီးတော့သဘောကျရဲဆိုတာမျိုး like သွားလို့ရပါတယ်။အဲ့လိုလုပ်တဲ့အခါကျတော့မှဒီသတင်းအဲ့ကို like လုပ်ထားတဲ့စာမျက်နှာရဲ့သတင်းတွေကအဲ့ကိုပိုင် Facebook စာမျက်နှာပေါ်မှာလာပြီးတော့ပြမှာဖြစ်ပါရဲ့နော်။ရီဒီယိုလိုင်းတွေပူးနေပါရဲ့ဆိုပြီးရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးခြင်းပါလေတော်ရရှင်ရွှေဝစ်ဆန်စီကဖြစ်ပါလေ
ရန်ကုန်မြို့ဗဟန်းမြို့နေနားထောင်သူဖြစ်ပါတယ်မနက်6နာရီမှ9နာရီသတင်းကနားထောင်လို့မရဖြစ်နေလို့ပါတရုတ်လိုင်းတစ်ခုနဲ့ရောထွေးပြီးအတန်မကြရဖြစ်နေပါတယ်ဆက်ပြတ်တဲ့ထင်လို့သွားပြင်လိုက်လဲကောင်းမလာပဲအတန်နေရောထွေးနေပါတယ်မနက်တိုင်းနားထောင်နေကြမှို့လို့နားမထောင်ရလို့စိတ်ထဲတစ်ခုခုလိုနေသလိုဖြစ်နေပါတယ်နားထောင်ခဲ့တာ20ဝန်းကျင်ရှိပါပြီကျေးဇူးပြုပြီးလိုင်းလေးရှင်းအောင်လုပ်ပေးပါ
ဟုတ်ကဲ့ပါနားထောင်လာတာအနည်း20ဝန်းကျင်ရှိပြီဆိုတော့ VOA ရဲ့ဒီတော်ရရှင်စစ်စစ်ဒီတော်ရရှင်ကိုပြန်ကြားပေးရမယ်ဆိုရင်တော့ကျမတို့ဒီအတန်လိုင်းတွေကိုနည်းနည်းစီပဲပြောင်းတာပါဒါမဲ့အဲ့လိုအတန်လိုင်းမှားနေလို့များနားထောင်လို့မရတာလားတွေးမိပါရဲ့နော်ဒီနောက်ဆုံးကျမတို့ထုတ်လွှင့်ပေးနေတဲ့ဒီရေဒီယိုအတန်လိုင်းတွေကိုသိကျင်နေဆိုရင်တော့ကျမတို့ရဲ့ internet စာမျက်နှာဖြစ်တဲ့ voanews.com/bami ဆိုတဲ့စာမျက်နှာမှာဒီစာမျက်နှာရဲ့အောက်ဆုံးမှာမီတာလိုင်းများဆိုတဲ့နေရာမှာတွားပြီးကြည့်ရှုနိုင်ပါတယ်။အကယ်၍ရေဒီယိုနဲ့မဟုတ်ဘဲနဲ့ကိုကလက်ကင်ဖုန်းဒီ internet ချိတ်ဆက်လို့ရတဲ့လက်ကင်ဖုန်းသုံးလို့ internet ကနေလွယ်လွယ်ကူကူနားထောင်ကျင်နေဆိုရင်တော့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေပြီးတော့ရေဒီယိုနဲ့ထုတ်လွှင့်ပေးနေသမျှအစီအစဉ်နဲ့အားလုံးကိုတပြိုင်တည်းထဲတိုက်ရိုက် Facebook ကနေပြီးတော့လည်းထုတ်လွှင့်ပေးပါတယ်။အိမ်မှာလည်းတွားပြီးနားဆင်လို့ရပါတယ်ရှင်။VOA ရဲ့ Radio အစီအစဉ်ကိုဖုန်းနဲ့ဖမ်းယူနားထောင်ကြပါလေ။ဘလို့ဖမ်းယူရပါမလဲတဲ့။လူစိုးကြော်ဆိုတဲ့တော်ရရှင် Facebook မှာမေးလာတာပါ။ဟုတ်ကဲ့ပါ။လက်ကင်ဖုန်းနဲ့ကျမတို့အစီအစဉ်ကိုနားထောင်ခြင်းနဲ့ဆိုတော့အဲ့ဒီလက်ကင်ဖုန်းက Internet နဲ့ချိတ်ဆက်လို့ရတဲ့ဖုန်းဖြစ်ရပါမယ်လို့ပဲပထမဦးဆုံးဖြေကြားကြပါလေ။အဲ့လို Internet နဲ့ချိတ်ဆက်လို့ရတဲ့ဖုန်းဆိုရင်တော့ကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကိုဒီလက်နှစ်မျိုးနဲ့နားဆင်နိုင်ပါလေ။ VOA မြန်မာပိုင်း website ကနေပြီးတော့နားဆင်လို့ရတဲ့ညီကတော့ပထမနေ့ပါ။အိမ်ဆာမျက်နှာကိုတော့မြန်မာနိုင်ငံကနေဝင်ရတာနည်းနည်းခက်တယ်လို့သောရရှင်တွေပြောတာကြားဘူးပါရဲ့နော်ဒါပေမဲ့ကျွန်မဒီမှာဒီသောရရှင်ဝင်ခြင်းနဲ့ဆိုရင်ပြောပြပါမယ်ကျွန်မတို့ VOA မြန်မာပိုင်း website လိပ်စာဖြစ်တဲ့ voanews.com/bami ဆိုတဲ့လိပ်စာမှာတွားပြီးတော့နားဆင်နိုင်တာပါဒါပေမဲ့အဲ့ဒီထက်ပိုပြီးတော့ Facebook လူမှုကွန်ရက်ဆာမျက်နှာကတစ်ဆင့်နားထောင်မယ်ဆိုရင်သောရရှင်တွေတယ်လီဖုန်းသုံးတဲ့သောရရှင်တွေပို့ပြီးတော့အဆင်ပြေလွယ်ကူတာတွေ့ရပါတယ်Facebook မှာ VOA Bambies News ဆိုပြီးတော့ကျမတို့ရဲ့ VOA မြန်မာပိုင်းစာမျက်နှာကိုအရင်ရှာလိုက်ပါ VOA Bambies News ဆိုပြီးတော့ VOA မြန်မာပိုင်းစာမျက်နှာကိုအရင်ရှာကြည့်ပါနော်အဲ့ဒီမှာရုပ်မြင်သံကြားရော Radio အစီအစဉ်တွေကိုရောလေးလိုင်းအထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲထုတ်လွှင့်ပေးနေတာပါအစီအစဉ်တွေကိုဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်အစီအစဉ်တွေဓာတ်ရိုက်မကြည့်လိုက်ရဘူးမနားဆင်လိုက်ရဘူးဆိုရင်တော့နောက်ပိုင်းမှာလည်းပြန်ပြီးတော့နားဆင်ကြည့်ရှုနိုင်အောင်လို့အဲ့ Facebook စာမျက်နှာပေါ်မှာတင်ထားပေးပါတယ်Messenger ကနေပို့လာတဲ့တော်ရရှင်က Hi there လို့နှုတ်ဆက်ပြီးတော့တင်းငွေရုံမြင့်တန်ကြအစီအစဉ်မှာတင်ဆက်ပေးသွားတဲ့အုံမခွက်ခွန်တွေကိုအသုံးပြုရလက်မှုအမှုပညာဖန်တီးသွားတဲ့သူတယောက်ကြောင့်တင်ဆက်ပေးသွားတဲ့သူ့အကြောင်းအစီအစဉ်မှာအိမ်မှာအုံမခွက်အမှုပညာရှင်ဖြစ်တဲ့ဦးတန်းလွင်ရဲ့ဆက်သွယ်လို့ရနိုင်တဲ့လိပ်စာလေးပေးပါတယ်သူ့ရဲ့ပစ္စည်းတွေတွားကြည့်ပြီးတော့ဝယ်ယူခြင်းပါတယ်လို့ပြောထားပါတယ်ဟုတ်ကဲ့ကျမတို့ Messenger ကနေပြောလဲအကြောင်းပြန်ပေးထားပါတယ်เนาะကျမတို့ကသူ့ရဲ့လိပ်စာတိုက်ရိုက်ပို့ပေးဖို့အခွင့်မရှိလို့ဖြစ်ပါတယ်เนาะနားလည်မယ်လို့မျှော်လင့်ပါတယ်ကျမတို့ view ကိုစာရေးကြတဲ့တော်ရရှင်တွေမှာလူမှုရေးရာကိစ္စအဝဝနောက်ပြီးနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုရိုင်းတင်င်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့ရေးလာကြတဲ့တော်ရရှင်တွေရဲ့စာတွေလည်းအများကြီးလက်ခံရရှိပါတယ်နော်အဲ့ဒီအချိန်မှာစာတစ်ပုဒ်ကိုကျမဖော်ပြပေးချင်ပါတယ် library ဆိုတဲ့တော်ရရှင်ရေးလာတာပါမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးသူဘလို့မချစ်မရဲဖြစ်နေရလဲဆိုတာကိုရေးလာပါတယ
်မင်္ဂလာပါ VOA ကျွန်တော်ရင်းနှီးခန်းစားချက်တွေကိုပြောချင်ပါတယ်လက်ရှိမြန်မာနိုင်ငံအကြောင်းကိုသတင်းမှာဖတ်ရတာသိကူမကျင်တဲ့ချင်စရာပါပဲတိုင်းနာလက်နက်ကင်တွေရောတပ်မတော်ခေါင်းဆောင်တွေကလည်းအာဏာကိုမမောနေကြတော့မာနကိုလက်ဆွဲထားကြတော့ပြူလဲနေတဲ့တိုင်းပြည်ကိုလက်တွဲညီညီနဲ့တိစောက်ဖို့မကြိုးစားကြသေးဘူးနိုင်ငံရေးပညာရှင်တိုင်းနာလက်နက်ကင်တပ်မတော်တွေကိုပြောပြချင်ပါတယ်တိုင်းပြည်နယ်လူမျိုးကိုတကယ်ချစ်ရင်မာနတွေဘေးချပြီးအစိုးရနဲ့ပြည်သူအထူးတူကပူးပေါင်းပြီးကိုယ်တိုင်လက်တွေနဲ့ပြူလဲနေတဲ့တိုင်းပြည်ကိုပြန်လဲတိစောက်စေချင်တယ်လို့ပြောပြပါနော်
အစိုးရနဲ့ပြည်သူအတူတကွလက်တွဲပြီးတော့တိုင်းပြည်ကိုပြန်ပြီးတော့တည်ဆောက်မှအောင်မြင်ပါမယ်ဆိုပြီးတော့ဒီတော့ရှင်သူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်ရှင်။တော်ရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရင်ရက်ချင်ပါတယ်။မြန်မာဒေသတော်ရှင်တွေအတွက်နောက်ပိုင်းမှာမြန်မာဒေသတွေတစ်ပုံနဲ့ဖြောပြပေးအောင်ပါဖြစ်ပါတယ်နော်။ ကျမတို့ဗီဒီယိုညမာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီဒီယိုကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ဗီဒီယိုကိ
bamis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ဒီဘက်တော့ duality ဆိုထားတဲ့ message ဆိုတဲ့သတင်းလေးနဲ့တော်ရရှင်နေကိုဖြောပြချင်ပါတယ်ရှင်။အားလုံးနှစ်ချက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။အားစင်ကြည့်ပါအောင်နော်။message လို့ရတဲ့သင်္ကေတနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ကြီးရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းရည်နေညပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေတိုက်ရိုက်နားထောင်လို့မရဘူးဆိုရင်တော့ကျမတို့ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအောင်ရှင်လန်းချမ်းမြေကြပါစေရှင်။ညစာတွေရေးထားတဲ့ညဖမ်းမှမဖတ်ချည်ပဲ။အရင်လိုပြောနေကြဖုန်း
ခုဆက်ပြီးကမ္ဘာဒေါ်လာကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ရုရှားနိုင်ငံကဆယ်ကျော်သက်ဘောလုံးသမားတယောက်ကိုမိုးကြိုးတဲတဲ့ပြစ်ခဲ့ပေမဲ့အသက်ရှင်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာရွှေဝါရောင်ရှားပါလိတ်ကလေးတစ်ကောင်ကိုကယ်တင်ခဲ့ရပါတယ်။ဒီလိုကမ္ဘာဒေါ်လာကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ
်။ရုရှားနိုင်ငံကအသက်16နှစ်အရွယ်ဂိုးသမားတယောက်ကိုမိုးကြိုးပြစ်ခဲ့ပေမဲ့မတည်ခဲ့ပါဘူး။ဆယ်ကျော်သက်အရွယ်ဘောလုံးသမားအီဗန်ဆာဗရော့စကီတယောက်ဘောလုံးကွင်းထဲမှာသွေးပူလေ့ကျင့်ခန်းလုပ်နေတော့မိုးကြိုးပြစ်ခံရတာပါသူတို့ဘောလုံးအသင်း FC စနာမာထရူတာနဲ့အတူလေ့ကျင့်နေတော့မှာပဲဇူလိုင်လ၄ရက်နေ့က Zabrowski အပေါ်တက်တဲ့မိုးကြိုးပစ်သွားတာကိုဘောလုံးကွင်းမှာတက်ဆင်ထားတဲ့လုံခြုံရေးကင်မရာတွေမှာတွေ့လိုက်ရပါတယ်။မိုးကြိုးပစ်ခံရတဲ့အတွက်သူ့ဘောလုံးအင်ဂျီအရှိချမ်းမိလောင်သွားခဲ့တာပါ။အဲ့ဒီနောက်စီးရုံကိုပို့ဆောင်ခဲ့ရပြီးတော့စီးပညာနဲ့သတိမြအောင်လှုပ်ချပြီးထိခိုက်ဒဏ်ရာတွေကိုစစ်ဆေးခဲ့ရပါတယ်။နောက်သုံးဖက်ကြာမှာတော့သူဟာလေ့ကျင့်ရေးကွင်းမှာဘောလုံးပြန်ကစားနေနိုင်ပါပြီ။အဲ့ဒီဖြစ်ချက်ကနေရခဲ့တဲ့ဒဏ်ရာကတော့သူ့ဆွဲကျိုးလောင်သွားတဲ့အတွက်ရင်ဘတ်ပေါ်ကဒဏ်ရာပဲဖြစ်ပါတယ်။အဲ့ဒီနေ့ကဖြစ်ပျက်တွေကိုအသေးစိတ်မှတ်မိပြီပဲ။အခုချိန်မှာကတော့ပုံမှန်အတိုင်းပြန်ဖြစ်နေပြီလို့ဇာဘရော့စကီကပြောပါတယ်ရှင
်။အိန္ဒိယနိုင်ငံအခြေပိုင်းအော်ဒစ်ဆာပြည်နယ်ဘလာစောမြို့ကတစ်တော့အရာရှိတွေဟာရှားပါရွှေရောင်လိပ်ကလေးတစ်ကောင်ကိုကယ်တင်ခဲ့ရပါတယ်။ဒီလိပ်ကလေးကိုဒေသခံတအူးကရှားဖွေတွေ့ခဲ့တာဖြစ်ပြီးတော့တဲ့တော်ဌာနကိုလာအပ်ခဲ့တာပါဒီလိပ်ကလေးရဲ့အခွန်ကရောအသားကပါရွှေဝါရောင်ဖြစ်နေတာပါအယ်ဘီနိုလို့ခေါ်တဲ့အရေးပြားအယောင်ချဲ့ပစ္စည်းတွေမပါဝင်တဲ့ရောဂါတစ်မျိုးဖြစ်နေတာလို့ကျွမ်းကျင်ပညာရှင်တွေကပြောပါတယ်ဒီလိပ်ကလေးဟာတစ်နှစ်ခွဲကနေနှစ်နှစ်သားလောက်ရှိနိုင်ပြီးအရွယ်ရောက်ပြီးဖြစ်တယ်လို့လည်းပြောပါတယ်အဲ့ဒီနောက်ဒီလိပ်ကလေးကိုသဘာဝတော်တဲ့ကိုပြန်လွှတ်ပေးခဲ့ပြီးအိန္ဒိယနိုင်ငံမှာတာရဲတိရိစ္ဆာန်ကာကွယ်ရေးဥပဒေအရလိပ်ကလေးတွေဟာမျိုးတုံးတော့မယ်အန်ဒီရရှိနေတယ်လို့သတ်မှတ်ထားပါတယ်ခင်ဗျာ
။ကျောင်းကူရနေငံကနေ့စဉ်စစ်ဆေးနေကြဖြစ်တဲ့ရှုမှုပွဲတော်ကိုတော့ဒီနေ့မှာခုအိမ်မှာပဲကိုအွန်လိုင်းကနေစုပေါင်းကျင်းပခဲ့ကြပါတယ်။ဘောယုံရှုမှုပွဲတော်ကိုစိုးမြို့တော်အနောက်ကျောင်းဘက်ပင်လယ်ကမ်းခြေနေရာမှာကျင်းပနေကြဖြစ်ပြီးကျောင်းကူရနေငံရဲ့ရေပန်းအစားဆုံးပွဲတော်တစ်ခုဖြစ်တာကြောင့်နိုင်ငံတကာဧည့်သည်တွေကိုဆွဲဆောင်နေရှိပါတယ်။ဒီနှစ်မှာတော့ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ကိုယ့်အိမ်မှာပဲကိုရေကန်ထဲမှာရှုပ်ဝေဖန်တီးပြီးအချင်းချင်းတုတ်လင်းကစားခဲ့ကြတာပါဒီလိုကစားတာကိုလည်းအွန်လိုင်းပေါ်မှာဗီဒီယိုဖွင့်ပြီး live ဖွင့်ခဲ့ကြသလိုပွဲစီစဉ်သူတွေကစတူဒီယိုတစ်ခုထဲမှာကျင်းပတဲ့ K-pop ဒီဂီတာပွဲအသေးစားလေးကိုလည်းအွန်လိုင်းပေါ်ကနေထုတ်လွှင့်ပေးခဲ့ပါတယ်ဒီလို YouTube ကနေတိုက်ရိုက်ထုတ်လွှင့်တဲ့အစီအစဉ်ကိုတော့လူ3000လောက်ကြည့်ရှုခဲ့ကြပါတယ်ရှင်
ကိုရိုနာကာယောဂါကာလအတွင်းဘရာဇီးနိုင်ငံကလေမယားနှစ်ယောက်ကတော့အာကာသယဉ်ပူးဝိစုံကိုဝိစင်ပြီးတော့အပြင်ထွက်လမ်းလျှောက်ခဲ့ကြပါတယ်။ဒါစီယိုဂလာဒီနိုနဲ့အလက်ဆီယာလီမာတို့နှစ်ဦးဟာကိုရိုနာဗိုင်းရပ်စ်ပိုးကိုကာကွယ်ဖို့အတွက်အခုလိုအာကာသဝိစုံပြေးဝိစင်ခဲ့ကြတာပါ။သူတို့ဝိစင်ထားတာကိုမြင်ရတဲ့သူတိုင်းပြုံးသွားကြပါတယ်။ယောက်ျားဖြစ်သူအသက်66နှစ်အရွယ်စရင်းငိုင်ဂလာဒီနိုကဒီဝိစုံတွေကိုဝယ်ယူခဲ့တာဖြစ်ပြီးကောင်းကောင်းကိုတော့သူတို့ဘာသာသူတို့တီထွင်တာလို့ပြောပါတယ်။ဇနီးဖြစ်သူအလက်ဆီယာလီမာကတော့အစပိုင်းမှာဒီဝိဆုံကိုဝိဖို့တွန့်ဆုတ်ပေမဲ့လည်းနောက်ဆုံးမှာယောက်ျားဖြစ်သူရဲ့အကြံဉာဏ်အတိုင်းအတူတူဝိပြီးလမ်းလျှောက်ထွက်ခဲ့ကြပါတယ်။ဘရာဇီးနိုင်ငံဟာအမေရိကန်ပြည်ထောင်စုပြီးရင်ကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုဒုတိယအများဆုံးဖြစ်နေသလိုသေဆုံးမှုလည်းဒုတိယအများဆုံးဖြစ်ပါတယ်ခင်ဗျာ
။ဒီနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကညင်ညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။မြောက်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတယ်လို့သံရရှိသူတယောက်ကပထမဆုံးတွေ့ရှိတယ်လို့မြောက်ကိုရီးယားကပြောလိုက်ပါတယ်။ဒီလူဟာလွန်ခဲ့တဲ့3နှစ်ကမြောက်ကိုရီးယားကနေတောင်ကိုရီးယားကိုထွက်ပြေးသွားသူဖြစ်ပြီးတော့ပြီးခဲ့တဲ့ဇူလိုင်လ19ရက်နေ့ကမှနိုင်ငံနယ်ဇက်ကနေတရားမဝင်ဖြတ်ပြီးရောက်လာသူဖြစ်တယ်လို့မြောက်ကိုရီးယားအစိုးရပိုင်းသတင်းကပြောပါတယ်။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ459ယောက်ထပ်ပြီးတွေ့ရှိခဲ့တယ်လို့ပြည်နယ်ဝန်ကြီးချုပ်ကပြောပါရယ်။ဒါဟာနေ့စဉ်ကူးစက်မှုနှုန်းမှာဒုတိယအများဆုံးလည်းဖြစ်ပါရယ်။အာရှနိုင်ငံတွေဘက်မှာတော့ဂျပန်နိုင်ငံတိုကျိုမြို့မှာဗိုင်းရပ်စ်ကူးစက်ခံသူနောက်ထပ်239ယောက်ကိုဒီနေ့မှာတွေ့ရှိခဲ့တယ်လို့တိုကျိုအနာဘိုင်းလေးကတီးပြလိုက်ပြီးအခုဆိုရင်နေ့စဉ်ဗိုင်းရပ်စ်ကူးစက်မှုလို့နေရာကျော်ရာဟာ6ရက်သက်တမ်းရှိသွားပြီလည်းဖြစ်ပါရယ်။စင်ကာပူနိုင်ငံမှာတော့နောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ481ယောက်ရှိတာကြောင့်စုစုပေါင်းကူးစက်သူအရေအတွက်ဟာ9000ကျော်သွားပြီလို့ပြောပါရယ်။ကမ္ဘာတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ16တန်းကျော်နဲ့သေဆုံးသူ6400ကျော်ရှိသွားပြီဖြစ်တယ်လို့ John Hopkins တက္ကသိုလ်ရဲ့စာရင်းတွေကဖော်ပြပါရယ်ခင်ဗျာ။ဒီနေ့ဦးနေနေညာပိုင်းအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 အရေးပေါ်အခြေအနေအရဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါရယ်။ပုံမှန်တင်ဆက်နေကြည6000ခွဲကနေ9000အစီအစဉ်ကိုလက်လောမှာယာယီဆိုင်းထားမှာဖြစ်ပြီးတော့ရောက်က9နိုင်ကနေ10နိုင်နဲ့မနက်6နိုင်ကနေ9နိုင်အစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VOA အစီအစဉ်ကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်လေးအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ညကျွန်တော်ဆက်လိုက်ပါ
This program has come to you from the Voice of America, Washington.